Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ10ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမော်မှာ
မင်္ဂလာညချမ်းပါရှင်။ကျမကတော့စုပြမော်မှာဂါဇာဒေသတောင်ပိုင်းရာဖာမြို့ကနေပြီးတော့ထွက်သွားနေကြသူသတိန်းကျော်သွားပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကလူပုဂ္ဂိုလ်စီးပွားရေးလုပ်ငန်းနဲ့ဒီကုမ္ပဏီစုစုပေါင်း38ခုကိုဒီအမေရိကန်အစိုးရကနာမည်ပြည့်စီးရင်နဲ့တွင်လိုက်ပါတယ်။ထိုင်းနိုင်ငံမှာတော့ဒီနှစ်ကစပြီးတော့အပူလှိုင်းကြောင့်သေဆုံးသူ62ထက်မနည်းရှိနေပြီလို့ထိုင်းကျန်းမာရေးဌာနကဒီကနေ့ကြေညာပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်။
ဒီညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မကွေးတိုင်းကြောက်ထုတိုက်နဲ့အကြီးပန်းပလွန်ကျေးရွာဖုန်ကြီးကျောင်းမှာတော်လိုင်းရေးတက်ဖွဲ့တွေအစည်းအဝေးလုပ်နေတဲ့အချိန်မှာစစ်တပ်ကနေလေကြောင်းကနေတိုက်ခိုက်တဲ့အတွက်အနည်းဆုံး15ဦးသေဆုံးပြီးတော့30ဦးထပ်မံထဏ်ရာရခဲ့ပါတယ်
။ပထမပေါင်ကူကျောင်းကလုံးဝလာပြီးတဲ့နောက်ပြီးကျောင်းကမီးလောင်ပုံးနဲ့ပြည့်တယ်။သေဆုံးတာလုံးဝစီမှာ20ဦးကျော်ကျွန်တော်ခန့်မှန်းတာပုံတော့ဟိုလက်တွေတူထားတာတော့ဆက်သွားလုံးတူပြီးပေါ့။
ဒီသတင်းအပြည့်စုံတဲ့အတူစကိုင်းတိုင်းမုံရွာအချင်းတောင်မှာထောင်နဲ့ချမှတ်ခံထားရတဲ့မုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုဒီကနေ့နောက်ထပ်ထောင်နဲ့အနှစ်20ထပ်မံချမှတ်လိုက်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီဆန့်ကျင်လို့အသက်ဆုံးရသူက8000နီးပါးရှိနေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မော်နဲ့အတူပြောပြပေးပါမယ်ရှင်
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းရာဖာမြို့ပေါ်အစ္စရေးစစ်တပ်ကအပြေးအဝါထိုးစစ်ဆင်ပါကိုစိုးရိမ်တဲ့အတွက်ထွက်သွားနေကြသူသသိန်းကျော်သွားပြီလို့ကုလသမဂ္ဂကဒီကနေ့ပြောကြားလိုက်ပါတယ်။ရာဖာမြို့မှာရှိနေကြသူတွေကိုမြို့ထဲကနေထွက်သွားဖို့အစ္စရေးစစ်တပ်ကတနင်္လာနေ့မှာပြောကြားခဲ့တာမို့ထိုးစစ်ဆင်နောက်မှာကိုနိုင်ငံတကာကအထိတ်အလန့်စိုးရိမ်နေကြပါတယ်။ရာဖာမြို့ကနေထွက်သွားသူသသိန်းကျော်ပြီလို့ကုလသမဂ္ဂ UNICEF အဖွဲ့ကပြောသလိုကုလသမဂ္ဂလူသားချင်းစာနာကူညီမှု Agency OCHA ကလည်းသသိန်းသသောင်းကျော်သွားပြီလို့စီးရင်ထုတ်ပြန်ပါတယ်။
This attack, we've seen on average about 30,000 people leaving Rafa every day.
Israel ကိုထွက်ခွာခိုင်းတဲ့နေရာကဆလို့နေစဉ်ထွက်သွားနေကြသူပြန်မြ 3,000 လောက်တွေ့မြင်နေရပြီးတော့ဘေးလွတ်ရာသွားနေကြသူအများစုဟာခိုလုံနေတဲ့နေရာကနေနောက်ထပ်ဘေးကင်းရာပြောင်းနေကြရတာ5ကြိမ်6ကြိမ်ထက်မနည်းရှိနေပြီလို့ဂါဇာဒေသဆိုင်ရာအိုချာယုံအကြီးအကဲ Georgios Petropoulos ကပြောပါတယ် Israel ကိုပိတ်ဆို့ထားတဲ့ Palestine ဒေသမှာဘယ်တော့မှမနဲ့မတူတဲ့အရေးပေါ်အခြေအနေဖြစ်နေပြီလို့သူကပြောကြားပါတယ် Gaza ကမ်းမြောင်ဒေသတွေက Hamas စစ်သွေးကြွတဲ့အပေါ်ပြီးခဲ့တဲ့ October မှာ Israel စစ်တပ်ထိုးစစ်ဆတင်ခဲ့ခြင်းကလေးကဆလို့ Gaza မြောက်ပိုင်းနဲ့အလဲပိုင်းက Palestine ပြည်သူတိမ်းတဲ့ချီဟာတောင်ပိုင်းက Rafah မြို့ကိုထွက်ပြေးခိုလုံခဲ့ကြတဲ့အတွက်မြို့မှာလူဦးရေသသိန်းခွဲလောက်ရှိခဲ့ပါတယ်ဒါကြောင့်မို့ Israel စစ်တပ်ထိုးစစ်ဆင်မဲ့ဆိုရင်အများအပြားထိခိုက်ဒေချေလိမ့်မယ်လို့ကုလသမဂ္ဂကဂတိပေးထားပါတယ်ရှင်
ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းခါကီဖ်ဒေသကိုရုရှားကမြေပြင်ထိုးစစ်ဆင်မှုတွေစတင်လိုက်တာကြောင့်တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်ယူကရိန်းကတန်ကြပ်ကားတွေနဲ့ခံစစ်ကြောင်ယူထားတဲ့နေရာကိုဖျက်ချော်ပြီးတော့ဒေသစံတော်ချိန်ဒီကနေ့မနက် 9:00 လောက်မှာရုရှားတပ်ဖွဲ့တွေကစတင်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်လောလောဆယ်မှာတော့ရုရှားတပ်ဖွဲ့တွေဘက်ကအနည်းငယ်ထိုးပေါက်ပြီးတော့အသာစီးရနေတယ်လို့ယူကရိန်းစစ်တပ်အစစ်မြေရရှိတူကပြောပါတယ်ယူကရိန်းကရုရှားနယ်မြေတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာကိုဟန်တားနိုင်အောင်လို့မြောက်ပိုင်းခါကီဖ်ဒေသကိုဂျားခန်စုံနယ်မြေတစ်ခုဖြစ်နေထားဖို့ရုရှားကစူးစမ်းနေတာလို့လည်းအမည်မဖော်လိုတဲ့ယူကရိန်းအစိုးရအရာရှိကပြောပါရယ်လူဦးရေ 3,000 လောက်ရှိတဲ့ Vorchex မြို့ကိုရုရှားကအပြင်းထန်ပုံကျဲတိုက်ခိုက်နေပြီးတော့မြို့ရင်းနဲ့အနီးအနားကလူတွေကဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ရှင်
American ပြည်ထောင်စုတချို့ပြည်နယ်တွေမှာဒီ April ကုန်ပိုင်းကစပြီးတော့မိုးတိထန်စွာရွာပြီးတော့လေဆင်နှာမောင်းတွေတိုက်ခိုက်နေလို့တေဆုံးသူ၄ယောက်ထက်မနည်းရှိနေပါပြီ။အလဲပိုင်းဒေသပြည်နယ်တွေမှာစတင်ခဲ့တဲ့မုန်တိုင်းဟာအခုတော့အရှေ့တောင်ပိုင်းဒေသတွေကိုဖြတ်သန်းဝင်ရောက်နေပါတယ်။တောင်ပိုင်းဒေသတော်တော်များများမှာကြာသပတေးနေ့တုန်းကလေဆင်နှာမောင်းတွေထပ်ပြီးတော့တိုက်ခဲ့လို့နေအများအပြားပျက်စီးခဲ့ပါတယ်။တန်နစီကိုဝင်ရောက်တိုက်ခိုက်တဲ့မုန်တိုင်းကြောင့်အိမ်တွေဓာတ်အားလိုင်းတွေပျက်စီးခဲ့တဲ့အပြင် ကယ်ဘွန်မြို့မှာဒီအမျိုးသားတယောက်တည်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်တန်နစီပြည်နယ်ရဲ့မြို့တော်နက်ရှ်ဗီလ်မြို့တောင်ပိုင်းမှာလည်းလေးတိုက်နှုန်းတနအီကိုမိုင်140ကျော်နှုန်းနဲ့42မောင်းတိုက်ခတ်ခဲ့လို့လူတယောက်တည်ဆုံးခဲ့တယ်လို့နေအိန္ဒိယထက်မင်းလည်းပျက်စီးသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်မူရေးပြည်နယ်မှာနေသူအမျိုးသမီးတယောက်သူ့နေအိမ်ကနေလွင့်ပြီးတော့တက်တော်တဲ့ကြားရောက်တည်ဆုံးခဲ့တယ်လို့တန်နစီပြည်နယ်အုပ်ချုပ်ရေးမှူးဘီလ်လီကပြောပါရယ်ရူသာဖော့ဒ်နဲ့မူရေးမြို့နယ်တွေမှာကြာတာပရင်းနဲ့ဒီကနေ့တောက်ကြနေအကြောင်းတွေပိတ်ထားပါတယ်။တင်းနယ်လာနေတဲ့ကအမေရိကန်အလဲပိုင်းနဲ့တောင်ပိုင်းပြည်နယ်36ခုထက်မနည်းမှာပြင်းထန်တဲ့မိုးလေဝသအခြေအနေတွေကြုံတွေ့နေကြရပါတယ်ရှင်
။တရုတ်နိုင်ငံကလုပ်ငန်းရှင်ကုမ္ပဏီနဲ့စီးပွားရေးလုပ်ငန်း38ခုကိုအမေရိကန်ဆိုရကကြာတာပရင်းကအမည်ပြက်စီရင်တင်တွင်လိုက်ပါတယ်။အမေရိကန်နိုင်ငံဘော်ကိုဖျက်ချော်ပြီးတော့ပြန်တန်းခဲ့တဲ့တရုတ်မိုးပြန်ပူပေါင်းလွှတ်တင်တဲ့ကိစ္စမှာပါဝင်နေဆိုပြီးတော့ဆွတ်ဆွဲထားခံရတဲ့ကုမ္ပဏီတွေလည်းအဲ့ဒီအမည်ပြက်စီးရင်ထဲမှာထည့်သွင်းထားပါတယ်။တရုတ်နိုင်ငံအတွက်လိုအပ်တဲ့အစစ်မြစ်ကွမ်တန်နည်းပညာကဏ္ဍချဲ့ထွေရမှာလိုအပ်တဲ့အမေရိကန်နည်းပညာတွေရယူဖို့စ조사တာကိုတားဆီးဖို့ရည်ရွယ်ပြီးတော့အခုလိုမျိုးပိတ်ဆို့တန်းခတ်တာလို့လည်းအမေရိကန်ဘဏ္ဍာရေးဌာနကပြောပါရယ်။တရုတ်နိုင်ငံဟာစစ်တပ်နဲ့ပတ်သက်တဲ့နည်းပညာတွေရယူဖို့စ조사နေတာကြောင့်ဒီလို့ရဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးကိုပါအကြီးအကျယ်ထိခိုက်တယ်လို့ဘန်နာရေးဌာနရဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အခုလိုမျိုးတားမြစ်လိုက်တာကြောင့်အဲ့ဒီကုမ္ပဏီတွေအနေနဲ့အမေရိကန်ပြည်ထောင်စုကအစစ်မြစ်နည်းပညာနဲ့အစစ်မြစ်နည်းပညာသုံးထုတ်လုပ်ထားတဲ့ပစ္စည်းတွေကိုဝယ်ယူတဲ့အခါမှာတော့အမေရိကန်အစိုးရရဲ့ခွင့်ပြုချက်ရယူရမှာဖြစ်ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ
မေလာဆယ်ရက်တောက်ချာနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။ထိုင်းနိုင်ငံမှာအခု2024ခုနှစ်အတွင်းမှာအပူလိုင်းကြောင့်သေဆုံးသူ61ယောက်ထက်မနည်းရှိသွားပြီလို့ထိုင်းကျန်းမာရေးဌာနကဒီကနေ့တောက်ချာနေမှာထုတ်ပြန်ပါတယ်။2024ခုနှစ်နှစ်စချိန်တည်းကနေမေလာဆယ်ရက်နေ့အထိအပူရှက်လို့သေဆုံးသူ61ယောက်ရှိသွားပြီလို့ကျန်းမာရေးဌာနကပြောပါတယ်။2023ခုနှစ်တုန်းကတော့တစ်နှစ်လုံးမှာမှဒီအပူဒဏ်ကြောင့်သေဆုံးသူ38ယောက်သာရှိခဲ့ပါတယ်။သေဆုံးသူအများစုဟာလျှာစိုက်ပျိုးရေးအဓိကလုပ်ကြတဲ့နိုင်ငံအရှေ့မြောက်ပိုင်းဒေသတွေကဖြစ်ကြပါတယ်။ထိုင်းနိုင်ငံတဝန်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းစံချိန်တင်အောင်ပူပြင်းတဲ့အပူဒဏ်ကြောင့်ကျန်းမာရေးနဲ့မိုးလေဝသသတိပေးချက်တွေကိုအာဏာပိုင်တွေကနေ့စဉ်ရက်ဆက်ဆိုသလိုထုတ်ပြန်ခဲ့ရပါတယ်။ဧပြီလထဲမှာထူးခဲ့တဲ့အပူဒဏ်ကိုထိုင်းနိုင်ငံမှာခံစားခဲ့ရပြီးတော့နိုင်ငံမြောက်ပိုင်းလမ်ပန်းပြည်နယ်မှာတော့အပူချိန်ဟာ 44.2 ဒီဂရီစင်တီဂရိတ်(113.6 Fahrenheit) အထိပူခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းဒီဧပြီလကနေမေလဆန်းအထိအင်မတန်ပူပြင်းတဲ့ဒဏ်ကိုခံစားခဲ့ကြရပါတယ်။မန္တလေးမြို့မှာဆိုရင်အပူဒဏ်ကြောင့်သေဆုံးသူ50ထက်မနည်းရှိခဲ့တယ်လို့ပရဟိတကုညီသူတွေက VOA မြန်မာပိုင်းကိုပြောပါတယ်။ကဘာကြီးပုံမပူနွေးလာတဲ့အကျိုးဆက်ကြောင့်ရာသီဥတုပြောင်းလဲဖောက်ပန်မှုတွေဖြစ်ပြီးတော့အင်မတန်ပူပြင်းကာလကြာရှည်တဲ့အပူလိုင်းဖြတ်တဲ့အချိန်ပိုများမယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုမှလည်းရာသီဥတုဖောက်ပန်မှုကြောင့်အလဲပိုင်းနဲ့တချို့နဲ့ဒီပုံမှန်အားဖြင့်42မောင်းတိုက်ခတ်လို့မရှိတဲ့ဒေသတွေမှာပါပြင်းထန်တဲ့42မောင်းတွေဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အများအပြားပျက်စီးဆုံးရှုံးခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံမှာတော်ဝင်လေထွန်မင်္ဂလာပွဲတော်ကိုထိုင်းနိုင်ငံဘန်ကောက်မြို့တော်ကနန်းတော်ဝင်းထဲမှာဒီကနေ့တောက်ကြနေကကျင်းပခဲ့ပါတယ်။ထိုင်းဘီရင်မဟာဝီဇယာလောင်ကွန်မီဘီယာစုထီတာတို့တက်ရောက်တဲ့လေထွန်မင်္ဂလာပွဲတော်မှာထွန်နှုံးတက်ထားတဲ့ရှားပါနွားဖြူကြီးနှစ်ကောင်ရဲ့နောက်မှာတော့ပုံနာကြီးတစ်ယောက်ကလိုက်ပြီးတော့ပြိုးတွေကျဲခဲ့ပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးရှင်းနှစ်မှာကြွယ်ဝကောင်းမွန်စေဖို့အခုလိုမျိုးလေထွန်မင်္ဂလာပွဲတော်ကိုကျင်းပတာဖြစ်ပါတယ်။နွားဖြူကြီးနှစ်ကောင်ကိုတော့ပေါ်နဲ့ပြန်လို့နာမည်ပေးထားပြီးတော့သူတို့နှစ်ယောက်ရဲ့နာမည်နှစ်ခုပေါင်းနေဆိုရင်ပြေဆုံးလုံလောက်တယ်ဆိုပြီးတော့အတိတ်ပဲရပါတယ်။လဲထွန်ပြီးတဲ့အခါမှာတော့သူတို့ကိုအစားအသောက်တွေနဲ့ကျွေးမွေးတဲ့အခါမှာသူတို့ရွေးချယ်စားတောက်တဲ့အစာပေါ်မှာမူတည်ပြီးတော့စီးပွားရေးအလားအလာကောင်းမကောင်းဆိုတာကိုနမိတ်ဖတ်ကြတာပါ။ဒီကနေ့ပွဲတော်မှာတော့အဲ့ဒီနွားဖြူကြီးနှစ်ကောင်ကရေးတောက်မျက်စားခဲ့ပြီးအရက်ကိုပါတောက်ခဲ့တဲ့အတွက်အစားအစာနဲ့စံရည်စပါးပေါများမယ်ဆိုပြီးတော့နမိတ်ဖတ်ခဲ့ကြပါတယ်ရှင်
။တောင်တရုတ်ပင်လယ်ကဒီပါရိုဆာကျွန်းစုတွေနာကိုအမေရိကန်စစ်သည်မော USS Halsey ရောက်လာတဲ့အတွက်တရုတ်စစ်တပ်ကအနီးကပ်စောင့်ကြည့်မြင့်ထုတ်ခဲ့ရတယ်လို့ဒီကနေ့ထုတ်ပြန်ပါတယ်။အမေရိကန်လုံရက်ဟာဒီတရုတ်အချုပ်အခြာနဲ့လုံခြုံရေးကိုအကြီးအကျယ်ကျူးလွန်တာဖြစ်တယ်လို့တရုတ်စစ်တပ်ရဲ့တောင်ပိုင်းစစ်မျက်နှာပြင်ကုတ်ကဲရေးဌာနကကြေညာချက်ထုတ်ပြန်တာပါ။တောင်တရုတ်ပင်လယ်ရေပြင်နေရာအများစုကိုတရုတ်ကသူတို့ပိုင်ဆိုင်တယ်လို့ပြောပြီးတော့ကန်ယိုဇန်ဒ တန်းဆောက်တက်ဒီရေတက်တမောတွေကိုဖြန့်ချကင်းလည်နေပါတာပါကုလသမဂ္ဂရေချောင်းဆိုင်ရာသဘောတူညီချက်ကိုဆန့်ကျင်ပြီးတော့တရုတ်ထိမ့်ချုပ်ထားတဲ့ကျွန်းတွေနောက်အထိအမေရိကန်ဖြတ်တင်မော USS Halsey ကဖြတ်တန်းသွားပြီးတရုတ်အစိုးရရဲ့ကန့်သတ်ချက်တွေကိုဆန့်သက်ခဲ့တယ်လို့အမေရိကန်ရေတက်မဟာခွနစ်ကလည်းဒီကနေ့တောက်ကြနေမှာထုတ်ပြန်ပါတယ်တောင်တရုတ်ပင်လယ်ထဲကပါရာဆော်ကျွန်းတွေနောက်Freedom of Navigation စစ်စင်ရေးအရအမေရိကန်စစ်သင်္ဘောဖြတ်တန်းသွားခဲ့တယ်လို့ပြောပါရယ်နိုင်ငံတစ်ခုရဲ့ကမ်းရိုးတန်းကနေရင်းမိုင်12မိုင်အကွာကနေစစ်သင်္ဘောတစ်စင်းအနေနဲ့ရိုးရိုးသားသားဖြတ်တန်းသွားမယ်ဆိုရင်ကြိုတင်အသိပေးစရာမလိုတဲ့ကုလသမဂ္ဂရေချောင်းဆိုင်ရာသဘောတူညီချက်ကိုရေတပ်မဟာခုနှစ်ရဲ့ထုတ်ပြန်ချက်မှာထောက်ပြထားပါရယ်ရှင်
မဟုတ်မမှန်သတင်းမှားတွေလုံဆော်လို့ဆိုပြီးတော့တရုတ်တန်တမန်တွေကိုနိုင်ငံတွေကနေနှင်ထုတ်ဖို့အတွက်ဖိလစ်ပိုင်အမျိုးသားလုံခြုံရေးကောင်စီကဒီကနေ့တောင်းဆိုလိုက်တယ်လို့တရုတ်ဘက်ကလည်းဖိလစ်ပိုင်တို့အနေနဲ့ရန်လိုတဲ့လုပ်ရက်တွေကိုရက်တန်းကရက်ဖို့တိုက်တွန်းလိုက်ပါတယ်။တောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့နှစ်နိုင်ငံဆက်ဆံရေးတိတိတသာပို့ပြီးတော့မှဆိုးဝါးလာနေတဲ့အချိန်မှာတင်းမာမှုတွေလျှော့ချဖို့ဖုန်းနဲ့ညှိနှိုင်းဆွေးနွေးနေတဲ့ဖိလစ်ပိုင်ရေတပ်ဗိုလ်ချုပ်ကြီးတဦးရဲ့အတန်ဖိုင်ပေါက်ကြားခဲ့တဲ့အတွက်ဖိလစ်ပိုင်ဘက်ကမကြေမနက်ဖြစ်ပြီးတော့လက်တုံ့ပြန်တဲ့အနေနဲ့တရုတ်တန်တမန်တွေကိုနိုင်ငံကနေနှင်ထုတ်ဖို့အခုလိုတောင်းဆိုတာဖြစ်ပါတယ်တရုတ်တန်ရုံရဲ့လုပ်ရက်တွေကိုပြင်းပြင်းထန်ထန်မကန့်ကွက်ဖဲနဲ့ဒီအတိုင်းခွင့်ပြုပေးလိုက်တာမျိုးမဖြစ်သင့်ဘူးလို့ဖိလစ်ပိုင်အမျိုးသားလုံခြုံရေးအကြံပေးကလည်းကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့အတူပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးကြပါတယ်မကွေးတိုင်းကြောက်ထုတိုင်းနဲ့အကြီးပန်းပလွန်ကျေးရွာဖုန်ကြီးကျောင်းမှာတော်လှန်ရေးတပ်ဖွဲ့တွေအစည်းအဝေးလုပ်နေတဲ့အချိန်မှာစစ်တပ်ကနေလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာအနည်းဆုံးလူ15ဦးသေဆုံးပြီးတော့30ဦးထပ်မံနဲ့ဒဏ်ရာရခဲ့ပါတယ်နောက်ချင်းပြည်နယ်ကျင်တွင်းမြို့အနီးမှာလည်းစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်မကွေးတိုင်းနဲ့ချင်းပြည်နယ်တွေကစီရေးအခြေအနေတွေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစောင်းဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်မကွေးတိုင်းစောမြို့နယ်ကြောက်ထုတိုင်းနယ်တွေကအကြီးပန်းပလွန်ကျေးရွာကဖုန်ကြီးကျောင်းမှာမေလ9ရက်မနေ့ပိုင်းကတော်လိုင်းတပ်ဖွဲ့တွေလူထုနဲ့တွေ့ဆုံပြီးအစည်းအဝေးလုပ်နေချိန်စစ်တပ်ကလေကြောင်းကဘုံကျဲတက်ခတ်ခဲ့လို့15ဦးတဲ့မနေ့သေဆုံးပြီး30တဲ့မနေ့ဒဏ်ရာရရှိခဲ့ပါတယ်ဘုံကျဲတိုက်ခိုက်ခံရပြီးလူသေဆုံးတဲ့အခြေအနေနဲ့ပတ်သက်လို့စစ်ပေးဆောင်ကူညီနေသူတဦးကအခုလိုပြောပြပါတယ
်။အစည်းအဝေးကအစည်းအဝေးလုပ်တာလို့ဒီအစည်းအဝေးလုပ်တဲ့အမှုရောမှဘုံဘုံစီတောင်းမှလုပ်တာမှဘုံဘီစောင်းမှလုပ်တာအဲ့ဒီအချိန်မှာပထမဆုံးပထမတော့ဒရုန်းကြီးနဲ့ဝေးနေရတယ်။အဲ့မှာစစ်တပ်နာကြီးလောက်စစ်တပ်နာကြီးဘုံဘီစောင်းစားပြီးနေတယ်အဲ့ဒီအချိန်မှာပထမပေါင်ကူများရာအလုံးနဲ့လာပြီးတော့နောက်ပြင်ကြတော့မိလောင်ဘုံနဲ့ပြည်တယ်လို့အဲ့လိုမျိုးတော့ပြရတယ်ဆက်။အေးဆုံးကတော့လုံးလုံးစီမှာ20ဝင်းကျင်လို့ကျွန်တော်ခန့်မှန်းတော့ဘုံတော့ကဟိုလက်တွေတူထားတာတော့ဆက်သွားလုံးတူပြီးပေါ့။အဲ့ဆက်ထုတ်လို့ရတာရတော့နောက်20လောက်ရှိတယ်လို့ပြောပါတယ်။အပြင်ဆေးဦးစီးကန်းရောင်းနေကြတယ်လည်းကျွန်တော်ဟိုခွဲပူထားတာဆိုတော့လေ30လောက်တော့အမှန်နဲ့ဆက်
တော်လိုက်တပ်ဖွဲ့တွေဟာကာသမားတွေနဲ့တွဲဆုံပွဲလုပ်ပြီးဆွေးနွေးနေချိန်အခုလိုဘုံကျဲတိုက်ခိုက်ခံရတာဖြစ်ပြီးဖုန်ကြီးကျောင်းတစ်ကျောင်းနဲ့နေအိမ်၃လုံးပျက်စီးခဲ့တယ်လို့သေဆုံးသူအရေအတွက်နောက်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်ဒီလေကျောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့နှစ်ဧပြီလ17ရက်နေ့ကလည်းမကွေးတိုင်းကံပလူမြို့နယ်ပစီကြီးကျေးရွာကပြည်သူ့အုပ်ချုပ်ရေးယုံဖွင့်ပွဲကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့လို့ကလေးငယ်တွေအပါအဝင်လူပေါင်း190နီးပါးအစုလိုက်အပြုံလိုက်ဒေဆုံးခဲ့ရပါသေးတယ်။ချင်းပြည်နယ်ကံဖက်လက်မြို့ဘက်မှာဆိုရင်လဲချင်းကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့ကျင်တွင်းမြို့နယ်အနီးဝန်းကျင်မှာတိုက်ပွဲတွေဆက်ရှိနေပါသေးတယ်။ကျင်တွင်းမြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခတ်တိမ့်ပိုက်ခဲ့လို့ဆုတ်ခွာသွားတဲ့စစ်တပ်နဲ့ကျင်တွင်းမြို့နယ်အနီးမှာတိုက်ပွဲတွေဖြစ်နေတာပါ။တိုက်ပွဲအခြေအနေတွေကိုတော့ချင်းညင်အောင်တပ်ဖွဲ့ကတာဝန်ရှိသူတူက VOE ကိုအခုလိုပြောပြပါတယ်
။အော်မြို့သိမ်းတဲ့အချိန်ကနေကျွန်တော်တို့ဒီမြို့ထဲအောင်ကျွန်တော်တို့ဒီမြို့သိမ်းတဲ့နေရာကနေသူတို့ဒီတပ်ဆုတ်သွားတဲ့ဟာရှိတယ်။တပ်စစ်ကောင်စီကနေတပ်ဆုတ်တဲ့နေရာမှာဒီအဲ့ဒိုးထဲဖက်ဖို့သူတို့ဒီတပ်ဆုတ်သွားတာလည်းရှိတယ်။အဲ့ဒီမှာသူတို့လေချောင်းကနေအရင်ကချတဲ့ခါလေးတပ်တွေကစုပေါင်းပြီးမှသူတို့တပ်ဆုတ်တဲ့တူတွေနဲ့ပြန်လည်ပြီးမှတွေ့ဆုံမှာစုပေါင်းတဲ့နေရာမှာဒီဖြင်ကျိုးတွေမှာသူတို့တွေတိုးထဲဒီမှာရှိကြသေးတယ်အဲ့ဒါကိုသူတို့သူတို့နဲ့ကျွန်တော်တို့ဆက်လက်ပြီးမှကျွန်တော်တို့တပ်တူနဲ့ဒီဖြည့်ဖို့ဆက်လက်ဖြစ်နေတာပေါ့လေကြောင်းကတော့တောက်လျှောက်ခုနေတယ် ဆက်လက်ပြီးမှရှိနေတယ်။တိုက်ခွာလို့ဆက်လက်ပြီးမှပြင်းထန်နေတယ်
။ကျင်တွင်းမြို့နယ်ကိုချင်းညင်တော်တပ်ဖွဲ့ကပြီးခဲ့တဲ့ဧပြီလ29ရက်နေ့မှာအပြစ်သက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာပါ။စစ်တပ်ဘက်ကအသေးချာခန်းစစ်အခိုင်အမာပြင်ဆင်ကလက်နက်ကြီးပစ်ကူတွေအပြင်လေကြောင်းကနေအကြိမ်ကြိမ်ဘုံကျဲတိုက်ခတ်ခဲ့တဲ့အတွက်နှစ်လကျော်သုံးလနီးပါးကြာတိုက်ခတ်ခဲ့ရတဲ့မြို့လဲဖြစ်ပါတယ်လက်ရှိအချိန်မှာတော့ကျင်တွင်းမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကအလုံးစုံတိုက်ခတ်သိမ်းဖိုက်ထားပြီးစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့လို့နေရာအတော်များများကနေအိမ်တွေမိလောင်ပျက်စီးနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ကျင်တွင်းမြို့ဟာစစ်တပ်ထောက်ခံသူအများစုရှိပြီးချင်းပြည်နယ်နဲ့မကွေးတိုင်းအစပ်ကစီရေးရအထက်ချာကြတဲ့မြို့လဲဖြစ်ပါတယ်။ကျင်တွင်းမြို့ကိုကမ်ပက်လက် CDF နဲ့အတူချင်းညင်အောင်တပ်ဖွဲ့တွေအပြင်ရောကာကွယ်ရေးတပ်ဖွဲ့ AA အာရခတပ်တွေပူးပေါင်းတက်ခတ်ခဲ့တာလို့ပြီးခဲ့တဲ့မေလ၂ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့မကွေးတိုင်းနဲ့ချင်းပြည်နယ်ဘက်ကအခြေအနေကိုစုံဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မုံရွာတပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုနောက်ထပ်ထောင်းနဲ့အနှစ်20ထပ်ပြီးထပ်တိုးချမှတ်လိုက်တဲ့သတင်းကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းမုံရွာအချင်းထောင်မှာထောင်းနဲ့54နှစ်ချမှတ်ခံထားရတဲ့မုံရွာတပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုဒီကနေ့မုံရွာထောင်းတွင်းတရားရုံးကနေနောက်ထပ်ထောင်းနဲ့အနှစ်20ထပ်မံချမှတ်လိုက်ပါရစေ။ရဲ2ဦးကိုတတ်မှုနဲ့ပတ်သက်လို့သူနဲ့အတူ6ဦးကိုထောင်းအနှစ်20တတ်မှတ်လိုက်တာဖြစ်ပြီးတော့နောက်ထပ်လူအယောက်30ထပ်မနည်းကိုလည်းအဲ့ဒီအမှုနဲ့ဆက်နွယ်ပြီးတော့ထောင်းနဲ့2နှစ်စီချမှတ်ခဲ့တယ်လို့မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီကပြောပါရတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါရတယ်
။မုံရွာမြို့မှာရဲနှုတ်ဦးတေဆုံးမှုနဲ့ပတ်သက်ပြီးကိုဝေမိုးနိုင်အပါအဝင်ကိုကျော်စွာဝင်းခေါ်ကိုတရုတ်ကြီးကိုတန်းနိုင်မင်းကိုကျော်ဆွေဝင်းကိုရဲမင်းသူနဲ့ကိုကျော်နိုင်ထွန်းတို့၆ဦးကိုလူသက်မှုရာဇသက်ကြီးဥပဒေပုံမှ300နှစ်နဲ့ထောင်းနဲ့အနှစ်20လူသက်ဖို့ရည်ရွယ်ပြီးလူကိုသွေးဆောင်ခေါ်ယူမှုပုံမှ364နဲ့ထောင်းနဲ့အနှစ်20တက်မတော်ကိုအကြီးအကျယ်ပြောင်းအောင်လှုပ်ဆောင်မှုပုံမှ905ကနဲ့ထောင်းတန်2နှစ်အဲ့ဒီပုံမှ3ခုလုံးအတွက်ပြည်တံကိုတပေါင်းနဲ့ကြာခံစေဖို့အမိန့်ချမှတ်တာဖြစ်တယ်လို့မုံရွာလူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီဝင်ကိုရှင်းတန်းကအခုလိုပြောပါတယ
်အခုအမိန့်ချတော်တဲ့အမှုပါပေါ့လေအဒီရဲနှစ်ယောက်ကိုတက်ခံရတဲ့ကိစ္စပေါ့လေအဲ့ဒီမှာရဲနှစ်ယောက်ကိုတက်ခံရတဲ့ကိစ္စမှာစစ်တပ်ကဒီအဲ့ဒီတက်ခံရတဲ့နေရာဘေးပတ်ပတ်ဝန်းကျင်ကလူတွေလည်းဖမ်းလာတယ်ပြီးတော့ကိုကိုနိုင်ကိုရေပြလာမှာဖမ်းမိတဲ့အချိန်မှာလေဒီကိစ္စမှာကိုဝင်ဝင်နိုင်ပါဝင်ပတ်သက်တယ်ဆိုပြကြတော့မတရားမှုစင်ပြကြတော့တရားဆွဲဆိုထားတဲ့အမှုဖြစ်တယ်ပေါ့လေ
ဒီလူတက်မှုအတွက်ဆိုပြီးကိုဝင်မိုးနိုင်ပါဝင်အယောက်30ကျော်ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တာပါကိုဝင်မိုးနိုင်ပါဝင်6ဦးကိုတော့ထောင်ဒဏ်အနှစ်20ချမှတ်ခဲ့တာဖြစ်ပြီးတော့ကြံအယောက်30ထပ်မင်းဲကိုတော့လူတယောက်ကိုမတရားချုံနောက်မှုရာဇသက်ကြီးပုံမှတ်တွေဖြစ်တဲ့ပုံမှတ်3-4ဥပဒေနဲ့မညီပဲလူစုလူဝေးလုံးမှုပုံမှတ် 1-4-6 တို့နဲ့တပေါင်းနဲ့ထောင်းနဲ့2နှစ်စီချမှတ်ခံရတာလို့သူကပြောပါတယ်။ကိုဝေမိုးနိုင်ရဲ့မိသားစုဝင်တဦးကတော့အခုလိုထောင်းနဲ့ချမှတ်လိုက်တဲ့အပေါ်ဘာတုံ့ပြန်စရာမှမရှိပေမဲ့နှိရှေထောင်းနဲ့ချမှတ်ခံထားတဲ့သူ့ကိုထောင်းပြောင်းဖို့ရှိနေတာမှုစိုးရိမ်မိတယ်လို့လည်းပြောပါတယ
်။တူတူတူတော့ပြောကြမရှိပါဘူး။ဟုတ်ကဲ့။ဒါအများဖြစ်နေတဲ့ကိစ္စဆိုတော့လေအနောက်တိုင်းပြည်ရှင်ရလေခြားဤရလေဤကြီးနေအောင်လို့ဒီမှာနေနေဘာမှတော့ပြောပြရမရှိပါဘူးခြားလိုက်တဲ့နှစ်ခက်လေဟိုသူ့ထားတော့ပြောင်းအောင်ပေါ့နော်ဘုံက10နှစ်ဝင်ကျင်မဲ့ထားတာဆိုတော့လေအဲဟာလေးတော့နည်းနည်းတော့ဟိုစိတ်နည်းနည်းတော့ဟိုပူရတဲ့ပုဂ္ဂိုလ်ပေါ့နော်နည်းနည်းတော့ဒီခုပါပဲအဲကြောက်မဲ့ထောင်ဘေးထောင်ပို့မလဲဘယ်လိုပို့မလဲပေါ့နော်အဲ့ဒါလေးတော့ရှိတာပေါ့ဒီနော်
မုံရွာထောင်မှာ10နှစ်အောင်အကျဉ်းသားတွေကိုပဲအများသောအားဖြင့်ထားရှိပြီး10နှစ်ကနေအနည်း20အတွင်းကြားခံရသူတွေကိုတော့မြင်းညံတောင်ကိုပို့လေရှိပါတယ်အနည်း20ကျော်ရင်တော့မန္တလေးဒါမှမဟုတ်တခြားအကျဉ်းထောင်တွေကိုပို့လေရှိတယ်လို့အကျဉ်းထောင်နဲ့နှီးဆက်သူတူကပြောပါတယ်ကိုဝေမိုးနိုင်ရဲ့အမှုတွေအပြီးမတက်သေးလို့ထောင်ပြောင်းဖို့မလုပ်သေးပေမဲ့အခုမှတော့ဆွဲဆိုထားတဲ့ပုံမှတ်တွေအားလုံးပြီးပြီမို့ထောင်ပြောင်းဖွယ်ရှိတယ်လို့အဲ့ဒီအမီမဖော်လို့တဲ့အကျဉ်းထောင်နဲ့နှီးဆက်သူကပြောပါတယ်လက်ရှိအချိန်ထိတော့ဘဲထောင်ကိုပြောင်းမလဲဆိုတာမသိရသေးပါဘူးမုံရွာလူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီဝင်ကိုရှင်းတန်းကတော့အခုလိုထောင်နဲ့နှိရှေချမှတ်လိုက်တာကမတရားသဖြင့်ဖိနှိပ်တာကိုဖော်ပြတာဖြစ်ပြီးမတရားသဖြင့်ထောင်နဲ့နှိရှေတွေချမှတ်တာဖြစ်တာမို့လို့ဒေါ်လာရေးမှာအဆုံးထိတိုက်ပွဲဝင်ပေးကြဖို့တိုက်တွန်းသွားပါတယ
်ဒီဟာပေါ်မှာကတော့ကျွန်တော်တို့ရန်သူကတော့ရန်သူလိုဆက်ဆံနေတာဖြစ်တယ်ဒီသူ့ရဲ့အာဏာဒီနေတဲ့လမ်းမှာအတားအဆီးမှန်များကိုမတရားဖမ်းဆီးတာတွေဒီတက်ဖြတ်တာမျိုးလုံနေကျုံနေကြလို့ဖြစ်တယ်ပေါ့လေအဲ့တော့ဒီလိုရန်သူကိုကျွန်တော်တို့ကတော်တော်လင်းအင်အားစုတွေရောပြည်သူလူထုကရောရန်ကပြက်ပြီးတော့ကြတော့
ဆက်လက်အဆုံးထိသွားဖို့ပြန်လာခြင်းမကြမဆုံးမချင်းတဲ့ဘဝတော့ကြောက်ဘူးပဲကျွန်တော်တို့ကပြည်သူလူထုကိုတိုက်တွန်းကြပါတယ
်ကိုဝေမိုးနိုင်ရဲ့လက်ရှိကျန်းမာရေးအခြေအနေဟာကောင်းမွန်နေပြီးတစ်လတစ်ခါလူတွေ့ခွင့်တစ်ပတ်တစ်ခါထောင်ဝင်စာပို့ခွင့်လည်းရှိနေတယ်လို့မိသားစုဝင်တို့ကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်မုံရွာမြို့ကအာဏာရှင်ဆန့်ကျင်ရေးတပိတ်တွေကိုကိုဝေမိုးနိုင်ကတက်ကြွစွာဦးဆောင်ခဲ့ပါတယ်သူကို2021ခုနှစ်ဧပြီလ15ရက်နေ့ကစိုက်ကယ်နဲ့စီတန်းလှည့်လည်နေချိန်မှာစစ်ကောင်စီကကားနဲ့တိုက်ပြီးရိုက်နှက်ဖမ်းဆီးသွားခဲ့တာပါအသက်28နှစ်အရွယ်တပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ဟာအရင်ကရာသဇဝတ်ကြီးပုံမှန်905ကနဲ့အမှု6မှုအတွက်ထောင်ဒဏ်12နှစ်တဘာဝဘေးပုံမှန်ဥပဒေ25အတွက်ထောင်ဒဏ်2နှစ်ဓမြမှုပုံမှန်395လူစုလူဝေးမှာပါဝင်ပြီးသေစိမ့်နိုင်လောက်တဲ့လက်နက်ကင်ဆွဲမှုပုံမှန်390နဲ့ထောင်ဒဏ်1နှစ်20နိုင်ငံတော်တစ္ဆာဖောက်ပြက်ပုံကံမှုပုံမှန်1နှစ်2နှစ်နဲ့ထောင်ဒဏ်1နှစ်20စုစုပေါင်း54နှစ်ချမှတ်ခံထားရတာပါဒီနေ့ချမှတ်လိုက်တဲ့ထောင်ဒဏ်120နဲ့ပေါင်းရင်သူကြခံရမယ့်ထောင်ဒဏ်စုစုပေါင်းဟာ84နှစ်အထိရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီဆီယာနာတင်ထားတဲ့3နှစ်ကျော်အတွင်းမှာဆီယာနာတင်ဆန့်ကျင်တဲ့သူ8000နီးပါးအသက်ဆုံးခဲ့ရတဲ့သတင်းကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ကနေစလို့အခု2024ခုနှစ်မေလ10ရက်နေ့အထိ3နှစ်ကျော်ကြာကာလအတွင်းမှာဆီယာနာသိမ်းမှုကိုဆန့်ကျင်တဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေထဲမှာတည်ဆုံးခဲ့သူ9000ကိုအတည်ပြုနိုင်ပြီးတော့တည်ဆုံးပြီလို့အတည်မပြုနိုင်သေးသူက1850ရှိပါတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ကဒီကနေ့ထုတ်ပြန်လိုက်ပါတယ်ဒါအပြင်နေအိမ်ကြောင်းဘာသာရေးဆိုင်ရာအဆောက်အုံနဲ့စီးပွားရေးလုပ်ငန်းစတဲ့ပြည်သူပေါင်း1000နီးပါးရဲ့ပစ္စည်းဥစ္စာစုစုပေါင်း1200နီးပါးကိုလည်းမတရားသိမ်းဆီးပြီးတော့အဲ့ဒီတဲကတချို့ကိုလေလံတင်ရောင်းချနေတယ်လို့ဆိုပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးပါရှင
်2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာအာဏာသိမ်းမှုကိုဆန့်ကျင်တဲ့ရဲသားပြည်သူတွေအပေါ်ပြစ်မှတ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေစုစုဝါကျူးလွန်တာဖမ်းဆီးအပြစ်ပေးအရေးယူတာတွေအပြင်ရဲသားပြည်သူတွေပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုသိမ်းယူချိတ်ပိတ်တာတွေစက်တိုက်လှုပ်ဆောင်ခဲ့တယ်လို့နိုင်ငံရေးကျင်းသားများကကြီးစောင်းချောင်ရေးအသင်း AAPB ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်ပြီးဒီမိုကရေစီအရေးတောင်းဆိုလှုပ်ရှားမှုတွေအတွင်းသိမ်းဆုံးခဲ့ရတဲ့အရက်သားပြည်သူစုစုပေါင်းအရေးအတွက်ဟာ6950ရှိတယ်လို့ AAPB ရဲ့ထုတ်ပြန်ချက်ကပြောပါတယ်။ဒီစင်းတွေအရဆန္ဒပြလို့ဖမ်းဆီးခံခဲ့ရပြီးတဲ့နောက်အဖမ်းခံရချိန်နဲ့အချင်းထောင်တွင်းမှာသိမ်းဆုံးတာနောက်စစ်စင်းမေးမြန်းမှုတွေလုပ်တဲ့အချိန်မှာလက်လွန်သိဆုံးခဲ့ရတာတွေကိုစူးစီးထားတာဖြစ်တယ်လို့ AAPB ကတာဝန်ရှိသူတူကပြောပါရယ်။ဒီကိန်းကနန်းဟာစိုးရင်ပွဲရအခြေအနေတစ်ခုကိုညွှန်ပြနေတယ်လို့ရောနေလာတာမရှိသေးတာမို့နိုင်ငံတကာကအလေးပေးစဉ်းစားဖို့လိုအပ်တယ်လို့ပြောပါရယ်
။ဒီဟာကဒီစစ်အုပ်စုရဲ့လက်ချက်ကြောင့်ကျွန်တော်တို့အရတားပြည်သူတွေသိဆုံးရတဲ့ကိစ္စဖြစ်ပါတယ်။လေနဲ့ပုံကျဲတဲ့ကိစ္စမျိုးလည်းပါတယ်။နောက်ဆန္ဒတွေပဲဆန္ဒပြတဲ့အချိန်မှာလမ်းပေါ်တွေမှာပြစ်တိုက်ခံရတာတွေလည်းပါတယ်လို့စစ်ကြောရေးမှာညှိမနှိမ့်ဆက်မှုကြောင့်ကြာဆုံးသွားတဲ့သူတွေအချင်းနောက်ရင်းမှာစေဝါကုသမှုမလုံလောက်တဲ့တို့ကြောင့်ကြာဆုံးသွားတဲ့သူတွေအဲ့ဒါတွေအားလုံးဟိုပါလာတယ်ဗျ။ဟိုဇနခိုင်တဲ့ပွဲထဲမှာဖြစ်တဲ့ဟာတော့ဒီရေတွက်ထဲမှာမပါပါဘူး။ဒါကတော့တာမန်အရတားနဲ့ကျွန်တော်တို့ဒီစစ်ကြောရေးတွေအချင်းထောင်တွေမှာဒီနောက်ဆန္ဒပြပွဲတွေမှာသိဆုံးတဲ့လက်ချဆုံးမရကျွန်တော်တို့သူတွေပဲပါပါတယ်အဲ့ဒါတော့မှာကျွန်တော်တို့ဒီဥစ္စာကကျွန်တော်တို့လက်မီတလောက်အတီးပြုတ်လို့ရတဲ့ဟာကိုပဲကျွန်တော်တို့ထည့်ထားတာပါဒီထက်မကပါဘူ
းဒီနှစ်2024ခုနှစ်မေလ10ရက်နေ့အထိຫນွေဥတော်လိုက်ရေးနဲ့ဆက်ဆက်လို့တည်တံ့ချမှတ်ခံထားရပြီးအကျဉ်းထောက်တွေထဲမှာထိမ့်သိမ်းခံရသူစုစုပေါင်း123ဦးရှိတယ်လို့ AAPB ရဲ့ကြေညာချက်မှာဖော်ပြထားပါတယ်တည်တံ့ချမှတ်ခံထားရသူစုစုပေါင်းကတော့166ဦးရှိပြီးဒီထက်ကမျက်ကွယ်တည်တံ့ချမှတ်ခံရသူ43ဦးရှိတယ်လို့ပြောပါတယ်စီအနာတင်ထားတဲ့3နှစ်တာကာလအတွင်းအရက်သားပြည်သူအယောက်1000နီးပါးရဲ့နေအိမ်စာတင်ကျောင်းဘာသာရေးဆိုင်ရာအဆောက်အဦနဲ့စီးပွားရေးလုပ်ငန်းစတဲ့ဒီအရက်သားပြည်သူပိုင်းပစ္စည်းဥစ္စာစုစုပေါင်း1200နီးပါးကိုမတရားသိမ်းဆီးခဲ့တယ်လို့လည်းပြောပါရယ်ဒီစည်ရင်းဟာလက်လန်းမီတလောက်ကောက်ယူထားတဲ့စည်ရင်းသာဖြစ်ပြီးလက်ထွေမှာတိထက်ပို့ပြီးတော့များနိုင်တယ်လို့ AAPB တာဝန်ရှိသူတို့ကပြောပြပါရယ
်အဲ့ဒီဟာဒီအနည်းဆုံးကိန်းဂဏန်းဖြစ်လိမ့်မယ်အဲ့ဒီထက်ပိုတဲ့ကိန်းဂဏန်းပဲဖြစ်လိမ့်မယ်ဟိုနေအိမ်ချိတ်ပိတ်တဲ့အခါမှာကျွန်တော်တို့ဟိုဘယ်သူအိမ်ကတော့ဘယ်နေရာမှာရှိတယ်ဘယ်သူအိမ်ကတော့ဘယ်နေမှာချိတ်ပိတ်လိုက်တယ်ဆိုတာမျိုးကိုကျွန်တော်တို့ရပြီဆိုတော့လည်းကျွန်တော်အတီးပြူချက်တွေလိုက်ယူရတယ်။နောက်ကျွန်တော်ဒီအချက်လက်တွေကိုကျွန်တော်စုဆောင်ရတယ
်။ထုတ်ပြန်ချက်အရပစ္စည်းသိမ်းခံရတဲ့နေရာအများဆုံးဟာစကိုင်းတိုင်းတွင်းမှာဖြစ်ပြီးအဲဒီနောက်ရန်ကုန်မန္တလေးပဲခူးမကွေးတိုင်းတို့ကအဆင့်လိုက်ရှိပါတယ်။ဒီထဲကတိုက်ခတ်တဲ့နေအိမ်သိမ်းဆီးခံရမှုကအများဆုံးဖြစ်ပြီး900နီးပါးရှိပါတယ်။အဲဒီနောက်မှာတော့စီးပွားရေးလုပ်ငန်းအခု30နီးပါးနဲ့စေယုံစေကန်10ခုက အဆင့်လိုက်အများဆုံးအနေနဲ့ရှိနေပါတယ်ဒီလိုပိုင်ဆိုင်မှုသိမ်းဆည်းခံရသူအများစုဟာအရင်အနေဒီအစိုးရလက်ထက်ကလွတ်တော်ကိုယ်စားလှယ်တွေသတင်းတောက်တွေစီးပွားရေးလုပ်ငန်းရှင်တွေအမှုပညာရှင်တွေတက်ကြွလှုပ်ရှားသူတွေကျန်းမာရေးနဲ့ပညာရေးဝန်ထမ်းတွေအပြင်သာမန်အရက်သားလက်လုပ်လက်စားတွေစတဲ့အလွှာဆောင်ကလူတွေပါဝင်တယ်လို့ APB ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အရင်အနေဒီအစိုးရလက်ထက်ရွှေတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မြခွာညူဦးလည်းအိမ်နဲ့ပိုင်ဆိုင်မှုတွေသိမ်းဆီးခံရတဲ့ဆင်းမှာပါပါတယ်။အိမ်သိမ်းခံရတဲ့အပြင်သဘာဝဘေးပုံမှမတရားအသင်ဆက်သွယ်ရေးပုံမှစတဲ့ကြီးလေးတဲ့ပုံမှတွေနဲ့ပါတရားစွဲဆိုခံခဲ့ရပေမဲ့တော်လှန်ရေးကိုပြီးဆုံးအောင်လုပ်သွားမယ်လို့သူကတော့ပြောပါတယ်။လက်ရှိသိမ်းခံထားရတဲ့အိမ်နဲ့ပတ်သက်လို့လည်းအခုလိုပြောပြပါတယ်
။သူတို့အနေနဲ့တော့ကျမတို့တိုင်းရဲ့အကြောင်းကြားတာတို့ဘာလို့တော့မရှိဘူးပေါ့နော်။ကျမတို့အိမ်မှာလာပြီးတော့ပထမစာလာကတ်တဲ့ပေါ့စာကတ်တယ်ဒါပေမဲ့ကျမကအဝေးမှာရှိနေတဲ့အခါကျတော့သူတို့စာကတ်တယ်ကတ်တဲ့စာအပြည့်စုံလေကျွန်တော်ထပ်ရအောင်ပေါ့အဲ့လိုစာကတ်ပြီးတော့နောက်3လလောက်ကြာမှတခါလာပြီးရှိစိတ်လိုက်တာပေါ့အဲ့ဒါကတော့သူတို့ရဲ့ဟိုအတ္တမလုပ်တဲ့လုပ်ရမတရားတဲ့ဖြင့်အတ္တမလုပ်တဲ့လုပ်ရတွေပေါ့နော်ပြီးတော့လူခွင့်ကိုချိုးပေါက်တဲ့ကိစ္စဖြစ်ပါတယ်ပေါ့ဟိုကျင့်ဝတ်ဆောင်ထင်းရမှာလည်းမဆောင်ထင်းနိုင်လည်းအများကြီးရှိတယ်ပေါ့နော်ဟောအဲ့လိုပဲမြင်ပါတယ်နောက်ပြီးတော့ကျမတို့အိမ်ကကြတော့မိသားစုရက်ချက်ကလေးအိမ်ပေါ့ကျမတယောက်တည်းနဲ့ပိုင်တာမဟုတ်ဘူးညီကိုမောင်မကြီးအတူတူပိုင်နေဆိုတော့ညီကိုမောင်မကြီးရဲ့အခွင့်အရေးတွေကဆုံးရှုံးနေတော့နော
် AAPP ကရရှိတဲ့ကိန်းကနဲရေတွက်တွေဟာလက်လန်းမီသမျှကောက်ယူထားတဲ့ရေတွက်တာဖြစ်ပြီးတကယ်လက်တွေ့မှာတိထက်ပို့ပြီးတော့များနိုင်တယ်လို့လည်း AAPP ကဖော်ပြထားပါတယ်စစ်ကောင်စီကတော့ဒီကိန်းကနဲတွေဟာချိတ်ကားထားတဲ့ကနဲတွေဖြစ်တယ်လို့ပြန်လည်းတုံ့ပြန်ပါတယ် AAPP ရဲ့စည်းရင်းတွေအရအာဏာသိမ်းခဲ့တဲ့2021ခုနှစ်ကနေ2024မေလ9ရက်နေ့အထိ3နှစ်ကျော်ကာလအတွင်းကောက်ယူထားတဲ့စည်းရင်းတွေမှာဖန်ဆီးခံရသူစုစုပေါင်း 28,000 နီးပါးရှိပြီးဒီအထက်က 12,000 နီးပါးဟာထိမ့်သိမ်းခံရဆဲဖြစ်ပြီးတော့ဒီလိုထိမ့်သိမ်းခံရသူတွေထဲမှာ 9,000 ကျော်ဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့ဖော်ပြထားပါတယ်ရှင်
။ဒါကတော့မြန်မာနိုင်ငံထဲမှာဆီယနာသိမ်းပြီးနောက်ပိုင်းအခြေအနေတွေကိုမက်ခင်ဖြူထွေးကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်မြန်မာနယ်စပ်မှာမြန်မာအမျိုးသမီးတွေလူကုန်ကူးခံရတဲ့အခြေအနေတင်ပြပေးကြပါမယ်။တရုတ်ဇနီးမယားဖြစ်တဲ့တရားဝင်ဝယ်ယူဖို့အတွက်မလုံးပေးပြီးတော့ကန့်လန့်လာတဲ့လူကုန်ကူးမှုတွေတရုတ်မြန်မာနယ်စပ်မှာတကြောပြန်ကြီးထွားလာနေပါတယ်။ဘလောက်တိုင်းတာထိဒီလူကုန်ကူးမှုလုပ်ငန်းတွေကကြီးထွားနေပြီလဲဆိုတာကိုခံမှန်းရခက်ပေမဲ့အခုနောက်ပိုင်းမှာတော့အဲ့ဒီကိစ္စတွေကိုပဲအဓိကကူညီဖြည့်ရှင်းပေးနေရတယ်လို့တရုတ်မြန်မာနယ်စပ်ကမြန်မာလူမှုကူညီရေးအသင်းတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်။
တရုတ်နယ်စပ်မှာလူကုန်ကူးတဲ့လုပ်ငန်းတွေတကြောပြန်ကြီးထွားနေပြီးတရုတ်ဇနီးမယားအဖြစ်ဝယ်ယူဖို့အတွက် Facebook နဲ့ WeChat လူမှုကွန်ရက်ပေါ်ကနေကြော်ညာနေသူတွေအများပြားရှိနေပါတယ်။ငွေအများပြားနဲ့တရားဝင်လက်ထပ်ယူမယ်ဆိုတဲ့မလုံးတွေကြောင့်မြန်မာအမျိုးသမီးအများပြားရောင်းစားခံနေရတာပါ။အခုတော့ဒီလိုရောင်းစားခံရသူတွေကသူတို့ကိုကယ်ထုတ်ပေးဖို့နယ်စပ်ကမြန်မာလူမှုကူညီရေးအသင်းတွေကိုအကူအညီတောင်းလာကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာရှိတဲ့လူမှုကူညီရေးအသင်းတစ်ခုရဲ့တာဝန်ခံကအခုလိုပြောပါတယ်
ဟယ်လိုလို့ကကျွန်တော်ဒီကတော့ဟိုတော့ချောရောလို့လက်ခံထားတာရှိတယ်ဗျ။ရောင်းသားခံထားတဲ့ဟာတွေပေါ့နော်။9ယောက်ကိုတော့ကျွန်တော်တို့ကတော့ရန်ကုန်မြို့ကိုပြန်ပို့ပေးလိုက်ပါပြီ။တယောက်ကတော့သူကငယ်မင်းတောင်ကြီးကလေးဘဝကလေးကသူကရောင်းသားခံထားတော့သူ့မျိုးသူလည်းမမမိဘယ်ဟုတ်သွားလို့ဘယ်ဟုတ်လာမှမသိတော့ကျွန်တော်တို့ဗရိုက်တာတင်မှာတော့တယောက်တော့ထိမ့်သိမ့်လာတာရှိတယ်ဗျ။ထောက်တော့ပုံနေပါရဲ့ကကသူကတယောက်ကအကုန်သိမ့်လာတာလေ။ဘဝမှာကလည်းအဲ့လိုလေလေပတ်ပတ်မပြောတတ်ဘူးဗျာ။တရုတ်မယားကြီးလည်းခံယူခဲ့ရတယ်ကလေးတယောက်လည်းမွေးခဲ့တယ်ရောက်မှကိုယ်တိုင်ရဲတကန်းကိုတိုင်လို့အဖမ်းခံရတာနောက်တစ်ခါဗမာပြည်ကိုထုတ်လာတယ်ဗမာပြည်မှာလည်းလက်ရှိဌာနဆိုင်ရာကျတော့နေနေမအေးချမ်းကြီးပြောကြတော့ကျွန်တော်လူကုန်သားတွေပါတွေကအကြောင်းကြားတယ်အကြောင်းကြားပြီးတော့တော့ကျွန်တော်တို့ထိန်းသိမ်းလိုက်တယ
်တချို့မျိုးသမီးတွေကမြန်မာနယ်စပ်ကနေမိုင်1000ကျော်ဝေးတဲ့တရုတ်နိုင်ငံမြောက်ပိုင်းနဲ့အလယ်ပိုင်းမှာတရုတ်ဇနီးမယားအဖြစ်ရောင်းစားခံခဲ့ရတာပါဒီလိုမျိုးအမှုခင်းတွေကနိုင်ငံလူကုန်ကူးဖွဲ့စည်းတွေအချင်းချင်းချိတ်ဆက်ပြီးလုပ်မယ်ဆိုရင်တော့ခြေရာခံဖို့ခက်ခဲကြောင်းလူမှုကူညီရေးအဖွဲ့တချို့ကပြောပါရယ်။နေသက်မှာလူကုန်ကူးခံရတဲ့အမှုကိစ္စတွေကိုမကြာခဏဆိုသလိုဖြေရှင်းပေးနေရကြောင်းလက်ဖက်ညှပ်လူမှုကူညီရေးအသင်းရဲ့တာဝန်ခံမိုင်ဦးလိုင်ရဲကပြောပါရယ်
။ဒီလူကူရေးပေါ်မှာမြင်ရတာဖြစ်ဖို့အားမျိုးယုံကြည်ရလိုက်သွားတယ်လည်းရှိတယ်။အပြီးတော့လည်းဒီမှုတွေပဲအတိုင်းရောက်တော့လည်းအားလုံးကောင်းရှိတယ်ဆိုပြီးတော့လည်းလိန်ညာသွားတာခေါ်သွားတာလည်းရှိတယ်။ပေါ်ရောက်တော့လည်းဥရောရောမရောက်ဘူးတဲ့သူဆိုရင်တော့ပူဆိုးပေါ့အဲ့အမျိုးနဲ့ဟောပွဲစားရတယ်တစ်ချက်လိန်ခံရရင်မှတော့ရောင်းစားရရတာပေါ့အဲ့လိုမျိုးဖြစ်လူကုန်ကူတာကြီးဒီမှာတော့ကျွန်တော်တို့အကျိုးချောက်တော့ပြောပြပေးထားပါတယ်ဒါပေမဲ့ကြာမှာပေါ့သူကတိုးပဲတရုတ်ရဲပဲလက်ပြန်ကြီးချိန်ဆက်ရတာလေဒါလားရှိမှာတော့ကြော်ချင်ပါပဲ
တရုတ်ဇနီးမယားဖြစ်လူကုန်ကူခံရတဲ့အရှိတောင်အရှာကအမျိုးသမီးငယ်ပေါင်း1100လောက်ကို မြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်ပူးပေါင်းရဲတပ်ဖွဲ့က2018ထဲမှာကယ်တင်နိုင်ခဲ့ပါတယ်။ဝင်ငွေကျပ်တဲလာတဲ့မြန်မာနိုင်ငံမှာတော့ဒီလိုလူကုန်ကူးမှုကိစ္စတွေဟာစိုးရိမ်စရာဖြစ်လာနိုင်တယ်လို့တရုတ်နယ်စပ်ကမြန်မာလူမှုကွန်ရက်အဖွဲ့တွေကခန့်မှန်းထားပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။
ဗီဒီယိုအစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE American တန်ရဲ့2024ခုနှစ်မေလ10ရက်တောက်ကြနေညချမ်း VOE မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ပညာသင်စုမပါဘဲနဲ့ပညာသင်ဖို့အခွင့်အလမ်းရှာခဲ့သူအကြောင်းကိုတင်ဆက်ပေးထားပါတယ်။နိုင်ငံရဲ့ချားမှာပညာသင်ခွင့်ရဖို့ကြိုးစားကြတဲ့အခါမှာတော့ scholarship လို့ခေါ်တဲ့ပညာတော်သင်ထောက်ပံ့စုရှိမှမဟုတ်ဘဲနဲ့ကျောင်းတက်နေရင်းနဲ့လည်းဝင်ငွေရှာနိုင်တဲ့အလုပ်တွေလုပ်နိုင်တယ်လို့ကိုယ့်ဘက်ကနေအားထုတ်မှုအားကောင်းနေဆိုရင်ပညာတော်သင်စုရနိုင်တဲ့အခွင့်အလမ်းတွေပေါ်ပါတယ်လို့ American ပြည်တော်စု Washington ပြည်နယ် Washington တက္ကသိုလ်မှာတွဲဘက်ပါမောက်ခအဖြစ်နဲ့သင်ကြားရေးမှာရောသုတေသနလုပ်ငန်းတွေမှာပါဦးဆောင်ပါဝင်လုပ်ကိုင်နေတဲ့မတ်မွတ်မွေးကျူကပြောပါတယ်ပညာတော်သင်စုမပါဘဲနဲ့ကျောင်းဝင်ခွင့်တစ်ခုတည်းနဲ့ကျောင်းစတက်ခဲ့ပြီးတော့နောက်ပိုင်းမှာပညာတော်သင်စုရခဲ့တဲ့မတ်မွတ်မွေးကျူရဲ့အတွေ့အကြုံတချို့ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကမေးမြန်းတင်ဆက်ပေးထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါမမိုးရေးသူရှင် VOE ရဲ့အမျိုးသမီးကဏ္ဍမှာအခုလိုချိန်ပေးပြီးတော့ပါဝင်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်။မင်္ဂလာပါအမလည်းအခုလိုပါဝင်ခွင့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ပါရှင်။မမွေးမွေးချူကဒါအခုဆိုလို့ရှိရင်အမေရိကန်ပြည်ထောင်စု Washington ပြည်နယ်မှာရှိတဲ့ Seattle မြို့က Washington တက္ကသိုလ်မှာလက်ရှိမှာဒါတွဲဖက်ပေါင်းမောက်ခတစ်ယောက်လည်းဖြစ်တယ်။နောက်စိတ္တဆိုင်ရာသုတေသနလုပ်ငန်းတွေဒီကမ္ဘာလုံးဆိုင်ရာဒီယောဂဗျာတွေကာကွယ်မှုဆိုင်ရာတွေစသဖြင့်ပေါ့နော်။ကျွမ်းကျင်ပညာရှင်တယောက်ဖြစ်တဲ့အပြင်ကိုပဲဒါဒီလိုမျိုးသုတေသနလုပ်ငန်းတွေမှာလည်းဦးဆောင်နေတဲ့သူတယောက်ဆိုပြီးတော့လည်းသိထားရပါတယ်။ဆိုတော့မြန်မာနိုင်ငံကအမျိုးသမီးတယောက်အခုလိုဒီအများပြည်သူချမ်းသာရေးလုပ်ငန်းတွေမှာအခုလိုဦးဆောင်တို့ပါဝင်နေတာကိုသိရတဲ့အတွက်လည်းအထူးပဲဂုဏ်ယူဝမ်းသာပါတယ်ရှင်
။ကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ကဲ့ပါ။ဆိုတော့အရင်ဆုံးပြီးပြောပြပါအောင်အခုဒီဝါရှင်တန်တက္ကသိုလ်မှာရောအခုဒီလက်ရှိအလုပ်ကိုလုပ်နေတာဘယ်လောက်ကြာပြီလဲရှင်။ဘယ်တော့မှစပြီးရောက်လာတာလဲ
။ဟုတ်ကဲ့2013 September မှာရောက်တာဆိုတော့10နှစ်ကျော်17နှစ်ထဲမှာပေါ့နော်
။အဲ့တော့ဒီဝါရှင်တန်တက္ကသိုလ်မှာဒီအခုလက်ရှိလုပ်နေတဲ့အလုပ်ကိုမလုပ်ခင်ပေါ့နော်။ဒီမြန်မာနိုင်ငံကနေပြီးတော့ဘယ်လိုပုံစံနဲ့ရောက်လာရဲဆိုတာကိုလည်းအချင်းချုပ်လေးပေါ့ပြောပြပေးပါလားရှင
်ဟုတ်အဲ့တော့အချင်းချုပ်ပြောရမယ်ဆိုလို့ရှိရင်မြန်မာပြည်မှာ house setting တက်နေတဲ့အချိန်မှာပေါ့နော်အဲ့လူထုကျန်းမာနဲ့ပတ်သက်ပြီးတော့မှဘွဲလွန်တက်ချင်တဲ့စင်တာကတော်တော်ပြင်းပြင်းပြပြဖြစ်တယ်အဲ့တော့ house setting ပြီးတဲ့အချိန်မှာအဲ့ဒီ MPH ပေါ့နော်အဲ့ဒါရှောက်ဖြစ်တယ်ရှောက်ဖြစ်ပြီးနောက်ပိုင်းမှာထိုင်းနိုင်ငံချူလလောင်ကောင်း University မှာသွားပြီးတော့ MPH တက်ဖြစ်တယ်ပေါ့နော်အဲဒီမှာ MPH တက်ပြီးတော့အဲ MPH ပြီးခါနေမှာတမီးလေးကိုကိုယ်ဝန်ဆောင်ရတယ်ဆောင်ရတော့ဒီရဲ့ feel နဲ့အဆက်မပြတ်အောင်ဘလို့ဆက်လုပ်မှာတော့ဘာလို့ဆိုတော့တမီးလေးကိုယ်ဝန်နဲ့နောက်ပြင်တမီးလေးကိုမွေးရယ်တမီးလေးကိုအချိန်ပေးရမယ်ဆိုတော့အဲ့မှာစဉ်းစားဖြစ်တာကတခခုတော့ဒီ feel နဲ့အဆက်မပြတ်အောင်တခခုတော့လှုပ်ချင်တယ်အဲ့တော့အဲ့မှာအဆက်အသွယ်တစ်ခုနဲ့အိမ်မှာပဲလုပ်လို့ရတဲ့ research assistant အလုပ်ကိုလုပ်ဖြစ်တယ်။နောက်ပြီးတော့မှအိမ်မှာပဲစာတမ်းလေးရေးတယ်၊ journal တွေပို့တယ်။နောက်တမီးလေးကိုထည့်ရင်လည်းပေါ့နော်။တမီးလေးကအိပ်ပျော်နေတဲ့ချိန်လေးဆိုလို့ရှိရင်အဲ့စာတမ်းရေးတယ်၊ရတဲ့လောက်ချိန်လူပြီးရေးတယ်။နောက်ပြီးတော့တမီးလေးအသက်နှစ်နှစ်ကျော်ကျော်လောက်ရှိတဲ့ချိန်မှာကနေဒါကိုမိသားစုလိုက် skilled worker visa နဲ့သွားဖို့အကြောင်းကြုံလာတယ်။အဲ့ခါကျတော့အဲ့ချိန်မှာပဲကိုကအဲ့ချိန်မှာ research method ကိုအရန်ထပ်ပြီးတော့မှလေ့လာခြင်းနဲ့စင်တာအတော်ပြင်းပြတယ် MPH တက်နေကြတဲ့အဆိုတော့ဒီစင်တာတော့အကောင့်ထဲပို့လို့ရပြီဆိုပြီးတော့ကျောင်းလေးလျှောက်တယ်အ ไอ้ปีออกันนี่ดาว
กันนี่ดาวยอดดาเนี่ยชาวไล่ดาวเจ้าก
ันนี่ดาวมาตาก
ันนี่ดาวยอดดา
เหร
อมาตากันเนี่ยชาวก็เราโอ้โหกันนี่ดาวมาชาวไล่เดชาวไล่ปีรอเอ
าไอ้นาวตัวจามีตาสุไล่กันนี่ดาวยอดตัวเลยยอดตัวเลยค่ะมาไอ้ที่กูชาวทาร์เรด้วยอินเทอร์วิวไอ้ MSC Health Research Methodology ก็ชาวดาวเนาะไอ้ตัวกูอินเทอร์วิวพี่ยาเลยพี่เลยค่ะมาไอ้ที่มีคนมีเลยป้ามาค่ะเสียจี้อะมีดาวเนาะဒီမှာအကြောင်းတက် post scholarship လည်းမရှိဘူးဘလိုမျိုးကိုယ့်ရဲ့အကြောင်းစရိတ်တွေနေစရိတ်တွေပေးမှလဲတဲ့အဲ့လိုမိတယ်မိတော့လေပြန်ဖြေလိုက်တာကကိုယ်ရှိတာလေးနဲ့ချစ်ချုပ်သုံးမယ်လို့စဉ်းစားထားပါတယ်တကယ်ကတော့ဒီပညာရပ်ကိုအရန်ထပ်ပြီးတော့လေ့လာချင်းလို့ပါပညာလိုချင်းလို့ပါလို့ဖြေလိုက်တယ်အဲ့တော့နောက်ပိုင်းကျတော့အဲ့ဒီAMSC program မှာ accept ဖြစ်သွားပါတော့အဲ့ interview မိတဲ့ဆရာကြီးကပဲ research assistant job တစ်ခုပေးလိုက်တယ်ဘာကုမာ scholarship မရှိဘူးဆိုတာသိနေရောနောက်ပြီးတော့ကိုပညာလိုချင်တာလည်းသိရဲဆိုတော့သူကအဲ့ဒီအလုပ်ကိုပေးလိုက်တာပေါ့နော်ပေးလိုက်တော့အဲ့ research assistant အလုပ်ကို part time လုပ်ရင်းနဲ့အဲကျောင်းတက်တယ်ကျောင်းတက်ပြီးတော့မှအဲ့မှာ teaching assistant နောက်တော့ opportunity တွေထပ်ပေါ်လာတာပေါ့နော် teaching assistant လုပ်မလားအဲ့သူတစ်ပြင်အဲ့ course တစ်ခုမှာ grade ကတော်တော်ကောင်းတယ်တော်တော်ကောင်းတော့ကျတော့အဲ့ပါမောက်ခဆရာတွေကမေးတယ်ဒီ course မှာ teaching assistant လုပ်ဖို့စိတ်ဝင်စားသလားတဲ့ก็ยังเซ็นซะบาระเปาะไอ้มา teaching assistant ลงဖြစ်တယ်ไอ้နောက်ပိုင်းမှာအလိုဆက်ဆက်ပြီးတော့มา research assistant part time အလုပ်တွေထပ်ရတယ်ဆိုတော့ไอ้မှာ teaching assistant လုပ်တယ် research assistant လုပ်တယ်အဲကနေရတယ်အဲဝင်ဝင်နဲ့ပဲကျောင်းဆက်ရိတ်ကောနေစေစာစရိတ်ကောကာမိပါတယ်
အဲ့တော့တကယ်တမ်းဆိုလို့ရှိရင်ကိုကကရီတာမှာကျောင်းတောက်တာရှောက်လိုက်တယ်ကျောင်းတက်မဲ့အချိန်မှာ scholarship လည်းမရှိဘူးဘာပညာသင်စုမှလည်းမရှိဘူးပေါ့နော်ဒါနဲ့တင်းရင်းနဲ့မှာကိုပညာရေးအတွက်ငွေရှာပေးနိုင်တဲ့နည်းလမ်းတွေပညာသင်စုတွေလည်းရခဲ့သေးတယ်ထင်တယ်နော်အဲ့လိုမျိုးအဲ့ကြတော့မှဆိုလိုတာအခွင့်အရေးအခွင့်အလန်းကိုကဆရှာပြီးလမ်းဖောက်ပြီးတော့မှရသွားတယ်လို့ထင်တယ
်ဟုတ်ကဲ့အဲ့ဒီမျိုးအဓိကတော့လေအဲ့ဒီမှာကိုလုပ်တဲ့အလုပ်ကိုအရင်စိတ်ဝင်စားပြီးတော့မှအာယုံဆူဆူဆိုင်ဆိုင်နဲ့လုပ်တော့ result ကလည်းကောင်းတယ်လို့ထင်ပါတယ်အဲ့လိုမျိုး result ကောင်းတဲ့အခါမှာကျတော့ grade တွေလည်းကောင်းတာပေါ့နော်နောက်ပြီးတော့မှအဲ့ဒီမှာ paper လည်း publish ဖြစ်လုပ်ဖြစ်တယ် teaching assistant လုပ်တဲ့ course မှာပဲအဲ့ paper ကိုလည်း publish လုပ်ဖြစ်တယ်အဲ့နောက်ပိုင်းမှာ Queensland နေထပ်ပေါ်လာတယ်နောက်ပြီးတော့အဲ့ပါမောက်ခဆရာနေပြီးတော့မှ Ontario Graduate Scholarship ဆိုတာရှိရဲ့လျှောက်ပါလားတဲ့အစားအရသိတယ်အရန် competitive ဖြစ်တယ်ရဖို့မလွယ်ဘူးဆိုတော့ဒီကရမှာမဟုတ်ပါဘူးဆိုပြီးအဲ့လိုမျိုးတွေးထားပေးမယ်ဆရာရှောက်ဆိုတော့လည်းရှောက်လိုက်တော့ပေါ့နော်ရှောက်တော့လေအော်စရာကောင်းစားပဲရသွားတယ်အဲ့ဒါလေးအဲတစ်နှစ်ရတာပေါ့နော်အဲ့ဒီ scholarship တစ်နှစ်ရတယ်ကျန်တဲ့အချိန်ညကတော့အဲ့ဒီ research assistant တို့ teaching assistant တို့အိုက်ကဝင်ဝင်နေပဲအကြောင်းစရိတ်နေစရိတ်အကုန်ဖူးလုံးပါတယ်
โอเคအဲ့တော့လေမြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဒါလူငယ်တွေဒီလိုမျိုးကိုယ့်ရဲ့စိတ်အားတန်တဲ့ဘာသာရပ်မှာလေ့လာစီးပူးခြင်းနဲ့နိုင်ငံသားမှာပညာသင်ခြင်းတဲ့သူတွေအများကြီးရှိတယ်အခုမမွေးမွေးကျူရဲ့အကြောင်းစာတော့လေကျမဟိုမေးချင်တာပေါ်လာတာဗာလဲဆိုတော့အဲ့လိုလူငယ်တွေအတွက်ပေါ့နော်ဟိုပညာသင်စုမှရမှာမဟုတ်ဘဲနဲ့တခြားနည်းလမ်းနေနဲ့လည်းကြောင်းတက်လို့ရတယ်ဆိုတာကိုမမွေးမွေးကျူရဲ့အကြောင်းကနေပြီးတော့ပြနေတယ်လို့ထင်တယ်သူတို့လိုလူမျိုးတွေအတွက်ကိုကိုဘာပြောပြနိုင်မလဲရှင်
ဟုတ်ပါတယ်သူတို့တက်ပြောချင်တာတော့လေတကယ်လို့ကိုကကိုသွားချင်တဲ့ပန်းတိုင်းတစ်ခုသိရယ်စန္ဒလည်းပြင်ပြတယ်ဇွဲလည်းရှိရယ်ဆိုရင်ဖြစ်မှာပါလို
့ဝင်လာတော့ကိုကရအောင်ရှာယူရတာပေါ့နော
်ဟုတ်ပါတယ
်ဆိုတော့ပညာသင်စုရမှကျောင်းသင်လို့ရတာမဟုတ်ဘဲနဲ့တခြားနည်းလမ်းတွေလည်းရှိရယ်ဆိုတာကိုအထူးသဖြင့်အမျိုးသမီးတွေလူငယ်တွေကတည်းကကြာရင်ကျမတို့မြန်မာနိုင်ငံမှာကကြာတော့လေဟိုလိုအပ်တဲ့အချက်လက်တွေကအပြည့်စုံမရကြဘူးမရကြတဲ့အခါကျတော့တချို့ကြတော့လေဖြစ်နိုင်ပါမလားဆိုရယ်စိုးရိမ်စိတ်တွေပေါ့နော်ဖြစ်တတ်တယ်ဒါတွေကိုရောဘယ်လိုကြောဖြတ်တင်လဲရှင
်အဲ့လိုမျိုးစိုးရိမ်စိတ်ကလေကိုကိုတိုင်းမှာတကယ်ရှိခဲ့တာပါ scholarship ဆိုတာကလေအဲ့လိုမျိုးကနေဒါမှာမလျှောက်ခင်ချိန်တုန်းကဆိုလို့ရှိရင် scholarship ဆိုတာအလွန်ကံကောင်းတဲ့သူတွေမှာရတာငါနဲ့မဆိုင်ဘူးပေါ့အဲ့လိုစိတ်မျိုးရှိခဲ့တယ်ရှောင်းလေရမှာမဟုတ်ဘူးဒါနဲ့လေเอ้ยกูอ่ะไอ้ปัญญาเยอะตะคู่ตาเลล่าขึ้นเนสกอลาร์ชิพก็เลยอย่าพูดไม่เหลวดังสมมุติที่ใดไถ่นี่တော့มาล่ะไม่เข้ากูงาจู้ซ้าจิ๋มเลยสรุปว่าจู้ซ้าจิ๋มเลยส่วนปฐมสงเซียนบาเลยชอบไล่เลยไอ้ไอ้อย่างชอบจี้ไล่ชอบจี้ได้ยังนำมาจี้แจ่ပြီးတော့มาစဉ်းစားมั้ยဆက်လုပ်มั้ยဆိုပြီးတော့มาไอ้ชอบพูดอย่างอุติပြီးတော့มา ကျန်တဲ့အပိုင်းတွေတိတ်မစင်စားသေးဘူး။နောက်ဆုံးစဉ်းစားထားတာအလုံးလုံးကအလုံးလုံးလို့ရပဲ။ကြောင်တက်နေတဲ့အဲ့အလုံးလုံးပြီးအဲ့ဒါနဲ့ရအောင်တက်မှာပေါ့ဆိုပြီးတော့မှဆိုတော့အဲ့ scholarship ကိုသိစိတ်မပူဘူး။အလိုလျှောက်လိုက်တယ်လျှောက်လိုက်ပြီးတော့မှအပြင်မှာအလုပ်ရှာစရာကိုမလိုဘူး။အဲ့ဆရာကြီးကအလုပ်ပေးလိုက်တော့လေ။အဲ့ research assistant အလုပ်ကရပါတယ်။ဒီမျိုးအလုပ်ကရှာလားဆိုတော့မရှာဘူး။ teaching assistant research assistant အလုပ်ဆိုတာလေ။အဲ့တက္ကသိုလ်တွေကကျောင်းသားတွေကိုထောက်ပံ့ပေးခြင်းလို့ကိုရှိနေရ။ဆိုတော့ရှိတယ်အဲ့ဒါမျိုးကလေမေးကြည့်အဲ့မျိုးနောက်ပြောမှအဲ့လိုမျိုးအခုကတော့အဲ့ဆရာကြီးကအလုပ်ပေးလိုက်လို့အဲ့လိုမျိုးအလုံးမပင်းလဲအဲ့ကြောင်းမှလေးရှိရအများတန်းလေး career opportunity ဆိုရှိရအဲ့မှာရှာကြည့်လို့ရှိရင်ဒီလိုအလုပ်တွေရှိနေတယ် research assistant အလုပ်တွေရှိနေတယ်ဘယ်နေ့အပြီးလျှောက်ပါအဲ့လိုမျိုးရှိရဆိုတော့လေအဲ့ဟာလေးရှာပါတဲ့ဟာမဟုတ်ဘူးတိလား
okay အဓိကကတော့ကိုကလှုပ်ချင်စိတ်နဲ့ကြိုးစားချင်စိတ်နဲ့အခွင့်အလမ်းကိုရှာပွေမယ်ဆိုလို့ရှိရင်အခွင့်အလမ်းတွေရှိနေတာပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့အခွင့်အလမ်းတွေရှိနေရဟုတ်ပါတယ
်ဟုတ်အဲ့တော့အဲ့ကနေဒါမှာပဲဟိုမာစတာလုပ်မယ်ဆိုရင်လည်း PhD ကိုလည်းလုပ်ဖြစ်သွားတယ်လို့သိရတယ်အဲ့ဒါရောပြောပြပါအောင်ဘယ်လိုလုပ်ဖြစ်သွားလဲရှင
်ဟုတ်ကဲ့အစတော့မာစတာတက်မယ်ဆိုပေမဲ့လည်းနောက်တော့အဲ့အကြောင်းမှာက options နှစ်ခုရှိရဲ့ဆိုတာသိလာရတယ်မာစတာနဲ့ဘွဲ့ရမလားဒါမှမဟုတ်ရင်မာစတာဘွဲ့ကိုမယူဘဲနဲ့ PhD ကိုပြောင်းပြီးတော့အဲကျောင်းတော့ပိုကြကြတက်ရမှာပေါ့နော်နောက်ဆုံး PhD ဘွဲ့ရမယ်ဘယ်တစ်ခုလုပ်မလဲဆိုတာအဲ့လိုမျိုးကို options နှစ်ခုရှိရဲ့အဲ့မှာအဲ့ဒီပညာရက်ကိုလေးဆက်ပြီးတော့မှလေ့လာခြင်းတဲ့စိတ်ကတအားပြင်းပြနေတော့အဲ့ဒီဒုတိယ option ပေါ့နော် master မယူဘူး PhD ကိုပြောင်းမယ်ကျောင်းကျက်ကြပူတက်ရရင်တက်ရစေအဲ့ဒါလုပ်နေဆိုပြီးအဲ့တစ်ခုကိုချက်ဖြစ်ခဲ့တာ
မခင်ဖြူထွေးရဲ့အမျိုးသမီးခန္ဓာပါရှင်ရှေ့သတင်းဘက်မှာလည်းမမွှွှဲမွှဲကျူအနေနဲ့ကနေဒါမှာ PhD ရပြီးတော့လက်ရှိအမေရိကန်ဝါရှင်တန်မှာတွဲဘက်ပါမောက်ခနေရာရဖို့သူဘလို့အစဉ်စဉ်ကြော်ဖြတ်ခဲ့ရသလဲမြန်မာပါဝင်ကဘာတဝန်းကဆေးဖက်ဆိုင်ရာသုတေသနလုပ်ငန်းတွေမှာသူဘလို့ပါဝင်နေသလဲဆိုတာကိုတင်ဆက်ပေးမှာမို့စောင့်မျှော်နှားဆင်နိုင်ပါတယ်အခုဆက်ပြီးတော့သုတဆောင်လေအမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တဲယူပို့ဆောင်ရေးကားကုမ္ပဏီပိုင်ဆိုင်လာသူမြန်မာဒုက္ခတဲ့ကော်လိုရာဒိုအချင်းတော်ရေဒီယိုအကြောင်းကိုကိုအောင်တင်ပြထားတာထပ်ပြီးတော့ထုတ်လင်းပေးလိုက်ပါရရှင
်ကိုမင်းခန်ဟာ2009ခုနှစ်မှာအမေရိကကိုဒုက္ခတဲ့အဖြစ်ရောက်ရှိလာတာဟာရောက်ခါစားမှာတော့မတူညီတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ college ဒုတိယနှစ်အထိသာတက်ခဲ့ပါတယ်အဲ့ဒီနောက်သူနာပြုအဖြစ်လုပ်ကင်ခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်ကားမောင်းတဲ့အလုပ်ဘာကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလို့ပြောပြပါတယ
်ဘယ်တော့ဒီမှာပြောလို့ပါဗျာဒီ American Dream ပါဗျာကိုကြမ်းနှစ်သက်ကိုလောက်ရင်းနာကိုဝင်ဝင်လဲရမှာဆိုတော့အကြောင်းတခြားအလုပ်တွေမှာလည်းလောက်ကြည့်တာလက်စိတ်မပြေဘူးကားမောင်းတဲ့အလုပ်ကအရင်တော့ပတ်သက်နေတဲ့ပို့လို့ကျင်လို့ပါဟိုကစလုပ်မှဆိုတော့လောက်ဖြစ်တာဒါပေမဲ့နောက်ပိုင်းမှာတွေ့လာတာဆိုတော့ကိုကာမောင်းတော့ကိုမောင်းတော့ပြောတာတခြားလို့တည်းစားလို့ချင်းကာမောင်းတာရံပါအ
မေရိကန်မှာလုပ်ငန်းခွင်တွင်တွေ့ကြုံတွေကိုအချင်းချင်းပြလဲပြောဆိုလို့ရှိကြပါတယ်ကာမောင်းစဉ်ကာလအတွင်းလုပ်တဲ့ရင်အိန္ဒိယရင်မောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုပါတယ
်ကိုပါကိုကုမ္ပဏီစားထောက်မှဆိုရင် profit ကတော်လို့ရှိတယ်management ကတော့လည်းလုပ်လို့ရှိရင် main ရဲ့ဟိုဓာတ်ဒီ expense နဲ့ profit ကို main တွက်နိုင်အဲကုမ္ပဏီကောင်းမောင်းမှတော်တော်များများ main လို့ရှိရင်မတွက်နိုင်ကြဘူးကဒါပေမဲ့ငါရှင်းပြမှာဆိုတော့ तू ကလေးစားမလဲတနိုင်လားကျွန်တော် तू ထိုင်တော့တေချာပါစားရစားတာနဲ့ရှင်းပြရှင်းပြတော့အာ main experience ရောင်းလို့ပြီးလို့ရှိရင် main ကောင်းမောင်းလောကမှာအာဘယ်လိုလဲတွေ့တဲ့လူဒီမှာစကားပြောပြီးတော့ကို knowledge ပေါ့နော်ဟိုကရောင်းဖြည့်စီပြီးလို့ရှိရင်တရားကြမယ်ကိုကွန်မြူနီကိုထောင်လို့ရှင်ငိုသာတောင်းမြန်မာပါလား
တရက်ကိုဖျက်မြ9နာရီလောက်ကားမောင်းခဲ့ပြီးနောက်၄နှစ်အကြာ2018ခုနှစ်မှာခန့်တည်ယူပို့ဆောင်ရေးကုမ္ပဏီစတင်ထူထောင်ခဲ့တာဟာကိုရိုင်းကားမောင်းရင်ကုမ္ပဏီကိုကြီးကျက်တယ်လို့ဇနီးဖြစ်သူကလည်းရုပ်လုံငန်းဆရွက်စာရန်ကိစ္စတွေကိုကူညီပေးတယ်လို့ပြောပါတယ်ကိုကွန်မြူနီကကားတွေကိုလည်း BNR ကင်းအောင်နည်းပညာသုံးပြီးတော့အဆောင်ကြီးသတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါတယ
် driver ကလီဘာနေကဘလောက်ကျန်လဲbrain เนี่ยแหละบลาจินแหละดิซีซ้าน้องอ่ะซะกูลีบานิงโลบลาจินโลชื่อ percentage block
ဖိုးသွားတယ်ပေါ့နော်ဟိုဒီလီဘာအဆုံးလေးဘလောက်ကြီးကြာနေနားလဲအကွေကွေတာကြမ်းလာအကွေကွေတာကြမ်းလာဆိုလို့ချင်းကျွန်တော်ကားထဲမှာ GPS ကိုကြည်စံလာအောင်ရှိတယ်ကြည်စံလာဆိုအကွေလို့ချင်းကားဘလောက်ရင်းလဲပေါ့နော်ရင်းလို့ချင်းအဲ့ဒီကောင်အောင်အဆကျွန်တော်email လာ order
ဖိုးအင်းမျိုးကကိုတိန်းတော့အောင်ဟာ college ကနေဆက်ပြုပြင်ထင်းသိမ်းရေးပွဲရရှိထားသူပါကုန်တင်တွဲကမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတူဖြစ်နေတာကြောင့်လဲခန့်ကုမ္ပဏီမှာကားစမောင်းပြခဲ့တာလို့ဆိုရတယ
်ကျွန်တော်ဟိုပထမဦးဆုံးကားသမားပေါ်ရောက် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာကျွန်တော်ဟိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော် train ပြီးတော့မှကျွန်တော်ဟိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်တန်ရတဲ့လို့ကျွန်တော်စလုပ်ရတာ
American ပြည်တော်စုမှာ COVID ကာလပြီးဆုံးကနေတည်ယူပို့ဆောင်ရေးကဏ္ဍအတွက်လုံသားအင်အားအများပြားလိုအပ်နေတာပါဒါကြောင့်ကားပေါင်းတင်ရန်တွေမှာဆိုရင်လည်းအချိန်ပြည့်တင် जा ပေးနေရပါတယ်တချို့ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ data ရင်းအခြေဆိုင်ရာပြည်နယ်ဝန်ကြီးမှသာပို့ဆောင်တာပါဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုရတယ
်ဒီအရန်တတဲ့အချိန်မှာလည်းမောင်းရတယ်ကျွန်တော်ရန်ကြတဲ့အချိန်မိုးတိတိမဲ့ရွာတဲ့အချိန်မှာလည်းပေါ်ရတယ်ဆိုတော့အန်နေများတယ်လမ်းမှာလည်း accident ဖြစ်နေတယ်အချိန်မျိုးဆိုတော့အန်နေရန်များတော့လုပ်ပဲအဲ့ဒီတောင်မလို့ပတ်စံတစ်ခုအဲအတော့မလုပ်စေချင်ဘူးနောက်တစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ကိုယ့်ရဲ့အမျိုးသမီးနဲ့ကိုယ့်ရဲ့တာသမီးနဲ့အဆင်ပြေမလားအရင်ကတာမင်ဆွေးနွေးပြီးမှအားလုံးကနေပြီးတော့ထောက်ပံ့ပေးတယ်ဆိုမှလုပ်ဖို့တင်ပါလို့ကျွန်တော်အကြံပေးချင်ပါတယ်
ရင်ပိုင်ရှင်ကားမောင်းသူဘွားကနေခုအခါမှာကုန်တင် tracker 9စီးအထိပိုင်ဆိုင်ထားပြီဖြစ်ပြီးကုမ္ပဏီရင်လိုင်းဝင်အလုံး26စီးအထိရှိလာပြီလို့ဆိုရတယ်တည်ယူပို့ဆောင်ရေးကဏ္ဍမှာကုန်တင် tracker တွေရဲ့အခန့်ကဏ္ဍဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါတယ
်အမေရိကန်နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့တိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့အမေရိကန်နိုင်ငံကုန်ပစ္စည်း9စီးရန်အောင်ကကုန်ကားကြီးတွေစမိုင်း truck တွေနဲ့ပဲတည်တယ်အဲ့ဒီတော့မလို့အများအားဖြင့်စမိုင်း truck တွေလိုအပ်တယ်ပြီးတော့ကံမောင်းသမားတွေလိုအပ်တယ်ဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပ
ါထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုမင်းခန့်ဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတော့ပါအခွင့်အရေးတွေကိုတက်ဆွမ်းတလောက်ရယူနိုင်တဲ့တိုင်းပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေတိထက်ပူပြင်းပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာကိုလိုရာဒိုပြည်နယ်ကအမျိုးသမီးအချင်းချောင်းထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပါ
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce
and I'm Sarah Berry
at Denver Women's Correctional Facility.
ကိုလိုရာဒိုအချင်းချောင်းရေဒီယိုဟာအမေရိကမှာကိုလိုရာဒိုပြည်နယ်အတွင်းစတင်အသံလွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတစ်ဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez စာရေဒီယိုအစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ
်။
မနက်အစောကြီးကတည်းကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
။ရေဒီယိုအစီအစဉ်မှာသတင်းတေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမင်းမြတ်နဲ့ Behind the Mic အစီအစဉ်လည်းပါဝင်ပါတယ်။တွေ့ဆုံမင်းမြတ်နဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်။
That I chose my addiction over my kids.
ကလေးတွေကိုဘီးမဆိုင်တော့ပဲမူရစေးကိုသာရွေးမိခဲ့ပါတယ်။ဒါလို့ပြောရတာဆက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လဲကို့အပေါ်ခွင်းလွှတ်နိုင်ပါစေလို့သာဆုတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါရယ်။ Radio အစီအစဉ်မှုတဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တတ်ကြတယ်လို့ဆိုပါရယ်။ဒါကြောင့် Radio အစီအစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးဖြစ်တယ်လို့ပြောပါရယ်။
We are trying to create a
Zoomy တိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆက်ပါဝင်လာနိုင်အောင်ကြိုးစားဆောင်ရွက်နေကြတာပါ
။ဗီဒီယိုအစီအစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech တို့ Media အကြံပေး Ryan Conaro ပါ။အချင်းထောင်တွင်နဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်လာလို့ဆိုပါရယ်။
You know, over 90% of Colorado.
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါ။သူတို့ဒီမှာရှိနေကြအတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပ
ါ။ထောင်စင်နှစ်ကြခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါ။ဟိုရုံးကတော့အတင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရစေခင်ဗျာ။
ကိုအောင်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေအမေရိကန်တခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြေရှားတတုပမာဏမက်ထရစ်တန်ကျိ44တန်နဲ့ကဘာမှာအကျွဲဝါဆုံးလို့သတ်မှတ်ခံထားရတဲ့တရုတ်ရဲ့ထုတ်လုပ်မှုကတော့အိမ်ကြီးချင်းမြန်မာပေါ်မှာမူတည်နေပေမဲ့မြန်မာမှာမြေရှားဘလောက်ကျွဲဝါတယ်ဆိုတဲ့တရားဝင်မှတ်တမ်းမရှိပါဘူး။ကဘာဈေးကွက်မှာမြန်မာမြေရှားထုတ်လုပ်မှုက2021ခုနှစ်တုန်းကတော့မက်ထရစ်တန်ကျိ3000ခွဲနဲ့တတိယနေရာမှာရှိခဲ့ပါတယ်။မြန်မာနဲ့ကဘာတလွှကမြေရှားတတုတိုက်တွေဖြစ်တည်နေတဲ့အနေအထားကိုသိရအောင်လို့ဩစတြေးလျနိုင်ငံဓာတ်တထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုဒေါခင်မျိုးသက်ကမေးမြန်းထားပါတယ
်ဆက်မြေရှားတတုကိုကဘာပေါ်မှာအလုံးကလိုချင်နေကြပါတယ်ဆက်မြေရှားတတုကတော်တော်ရှားပါသလားဆက်
မြေရှားတတုကရှားပါတဲ့ပစ္စည်းမဟုတ်ပါဘူး။ဘာလို့လဲဆိုတော့မြေရှားတတုတည်းရဲ့ average ပါဝင်မှုကဘာဟုတ်တော့အပေါ်ရန်လာကြောက်လာတယ်မှာဆိုရင်ချမ်းမြဆိုရင်220 ppm လောက်ရှိပါတယ်။ဒီ concentration ဟာကျွန်တော်တို့အများသိတဲ့ဟုတ်တော့ကျင်းကြီးတို့ဇင်းတို့တဲ့အများကြီးများပါတယ်။နောက်တစ်ခုကလည်းပဲကျွန်တော်တို့ဒီရှိွေတယ်လည်းအစားပေါင်း200လောက်ကိုများပါတယ်။မြေရှားတတုကရှားပါတဲ့ပစ္စည်းမဟုတ်ပေမဲ့လို့သူ့တစ်ခုနေနဲ့ဒီ concentration လောက်ပြီးမှာ audible စီမြေရှားတတုတိုက်ကြီးဖြစ်ဖို့ကတော့အင်မတန်ခဲခြင်းပါတယ်။သူကဒီပြင်းတွင်းထွက်တည်တယ်မှာပဲပါဝင်နေပါတယ
်။ဆရာဒီဟိုနည်းနည်းလေးရှင်းပြပေးပါဆရာမြေရှားတတုဒီတိုက်ဖြစ်လာအောင်ပေါ့နော်ဒီမြေရှားတတုတွေပြန့်ကျင်းနေတဲ့မြေရှားတတုတွေတစုတဝေးတည်းထုတ်နိုင်အောင်လို့ဒီတတုတိုက်ဟိုဘယ်လိုပုံစံမျိုးနဲ့ဖြစ်လာလဲပြောပြပေးပါဆရာ
။မြေရှားတတုတိုက်တွေကတော့ဒီကျွန်တော်တို့ဒီအဓိကပါဝင်တဲ့တွင်းထွက်တည်ပေါ့လေ။ဘာလို့လဲဆိုရင်ဟိုစားဘတ်စနာဆိုက်တို့ဝန်ဆိုင်ဆိုက်တို့နှစ်ပြောကလေးတွင်းထွက်တည်နောက်ပြီးတော့မှကျွန်တော်တို့ဇန်နုတိုင်းလို့ခေါ်တဲ့ဒီမြေရှားတတုတွင်းထွက်တည်ဟာကျွန်တော်တို့ဘူမိပေဒကြောက်တည်ထဲမှာနောက်ပြီးတော့မှအနယ်တည်ထဲမှာနောက်ပြီးတော့မှဒီမြေစည်းလွာတည်ထဲမှာခိုးအောင်းနေပါလေ။အဲ့ဒီကမှကျွန်တော်တို့ရကဒီမြေရှားတတုတိုက်တည်ဖြစ်ပေါ်လာတာ။ဒီတော့သူတို့ဖြစ်ပေါ်လာခြင်းဟာတန်ဒီအဖြစ်ဆိုရင်ဘူမိပေဒအရာဆိုရင်ဒီမူရင်းမြေရှားတတုတိုက်တွေရှိလာမယ်။နောက်တစ်ခါကျွန်တော်တို့ဒီဒုတိယဖြစ်ပေါ်လာတဲ့မြေရှားတတုတိုက်တွေဖြစ်လာမယ်နှစ်မျိုးရှိပါ။ဟ
ိုမူရင်းတတုတိုက်အကြောင်းနည်းနည်းပြောပြပေးပါဆင
်။မူရင်းတတုတိုက်ဆိုတာကတော့ကျွန်တော်တို့ဒီပေါ့လေအဓိကအဖြစ်မိသိမ့်ကြောက်တည်နဲ့ကျွဲဖက်နေတဲ့မြေရှားတတုတိုက်ပါ။နော်။အဲဘာလို့ပါလဲမဆိုရင်မိသိမ့်ကြောက်ဒီထဲမှာဆိုရင်အဓိကအပြင်ကာဗွန်နဲ့တိုက်လို့ခေါ်တဲ့မီသိန်းကြောက်တွေနဲ့တွဲဖက်နေတဲ့မြေရှားတတုတိုက်တွေရှိတယ်။နောက်တစ်ခါကျွန်တော်တို့ဒီပိုတက်ဆီယမ်ဆိုဒီယမ်တွဲဝတဲ့မီသိန်းကြောက်တွေဖြစ်တဲ့ဂရနိုက်တို့လိုဆိုင်ယာနိုက်တို့လိုနောက်ပက်ကမတိုက်တို့လိုအဲ့ဒီမီသိန်းကြောက်တွေရှိတယ်။နောက်တစ်ခါဒီမီးတောင်ကြောက်ဆိုတဲ့ထရက်ခိုက်တို့အဲ့ဒီကြောက်တွေထဲမှာပါဝင်နေတဲ့မြေရှားတတုတိုက်တွေဒါကိုကျွန်တော်အားလုံး primary တို့မဟုတ်မူရင်းမြေရှားတတုတိုက်လို့ခေါ်ပါတယ်။
ကနတော့ secondary ဒီဒုတိယနောက်တစ်ဆင့်ဖြစ်လာတဲ့မြေရှားတတုတိုက်ရောဆရာ
ဒုတိယဖြစ်လာတာကတော့ကျွန်တော်တို့ခုနကပြောတဲ့မူရင်းတတုတိုက်တွေကိုကြေမွားခြင်းတန်ခံရမယ်နောက်ကသူတို့တွေကို sedimentation process တွေဖြစ်တဲ့အဲဒီဖြစ်စဉ်တွေကဘာလဲဆိုရင်ဒီဝေဒါရင်းကြေမွားစားတွေကိုတိုက်စားခြင်းခံရမယ်ပို့ဆောင်ခြင်းစုခံရမယ် erosion ပေါ့လေ transportation နဲ့နောက်ကဒီပို့ချခြင်းအဲ့ဒီကြောင့်ဖြစ်ပေါ်လာတဲ့ဒီပိုဇစ်တွေကိုတတုတိုက်တွေကို secondary ပေါ့လေထပ်ဆင့်ဖြစ်တဲ့ဟာလို့ခေါ်ပါတယ်ဒီတော့အဲ့ဒါကြီးကဘာလဲဆိုရှင်ခုနကမီသိန်းကြောက်တွေအဲ့ဒီအပေါ်မှာဖြစ်ပေါ်နေတဲ့မြေစည်းလွာတွေထဲမှာကျွယ်ဝနေတဲ့ဒီမြေရှားတတုတိုက်တွေရှိပါတယ်ဥပမာတစ်ခုဆိုရင်ကျွန်တော်မြန်မာပြည်မှာဆိုကချင်ပြည်နယ်အဲ့ဒီမှာဆိုရှင်အဲ့ဒီဟုတ်သားပေါ့ကြေမွားခြင်းတော့ဖြစ်လာတဲ့ရှုပ်မြေတွေထဲမှာကလေးထဲမှာမြေရှားတတုတွေကျွယ်ဝတယ်ဒါတင်မကပါဘူးကျွန်တော်တို့ဒီအကဝန်ကြောက်တယ်လက်ထွက်ကြည့်တယ်မှာဘောက်ဆိုက်ကြည့်တယ်မှာလည်းရှိပါတယ်။နောက်ကျွန်တော်တို့ဒီအကယ်၍အိုက်ကောင်တဲယူဝါမယ်ဆိုရှင်ကျွန်တော်တို့ဒီအလူဗီယံပလေးစာဒီပိုဇစ်ပေါ့မြေတီချောင်းနေအဲ့ဒီမြေနိုင်နေမှာပို့ချတဲ့ဒီပိုဇစ်တွေဖြစ်ပါတယ်။နောက်တစ်ခုကတော့ beach ပေါ့လေကမ်းခြေတွေမှာရှိနေတဲ့သဲမြေတွေနောက်ကပင်လယ်ထဲမှာပို့ချတဲ့ဟာတွေဒီတော့အဆင့်ဆင့်သူကဒီမြေရှားတတုတိုက်တွေရှိပါတယ်။ဆော
ဒီကဘာပေါ်မှာနဲ့ဟိုပေါ့နော်မြေရှားတတုတိုက်အများဆုံးဘယ်နေရာရပါလဲဆရာဘယ်နေရာတွေမှာရှိပါလဲ
မြေရှားတတုတိုက်အများဆုံးကတော့တရုတ်ပြည်မှာရှိပါတယ်တရုတ်ပြည်က ညာတော့ပြင်ကျွန်တော်တို့ဒီမီးတင်ကြောက်ပါနေဖြစ်လာတဲ့ဒီပိုဇစ်တွေရှိတယ်နောက်တကကျွန်တော်တို့ဒီဘုဥစာပေါ့အာယုံအဗ်ဆော်ရှင်ဆိုတဲ့ဟိုကြေမွားစာကနေပြောဖြစ်လာတဲ့ဟိုဒီပိုဇစ်တွေရှိပါတယ်ကျွန်တော်တို့မြန်မာပြည်ကချင်ပြည်နယ်ရဲ့ဒီအရှိတ်တလျှောက်မှာဆိုတေးဥပီရနေအဓိကထုတ်ပါတယ်ဒုတိယကတော့ကျွန်တော်တို့ဒီအမေရိကနေထုတ်တယ်နောက်ကဩစတြေးလျထုတ်တယ်အိန္ဒိယထုတ်တယ်ရုရှားထုတ်တယ်ကနေဒါထုတ်တယ်အမျိုးမျိုးရှိပါတယ
်တတ်တုတ်တိုက်တွေကဒီမီးပေါ်မှာပဲရှိတာလားဆရာဒီပင်တော့တော့အနေကျတယ်ဆိုလို့ရှိရင်ဒီပင်လေအောက်တွေမှာလည်းဒီမီးရှားတတ်တုတ်တိုက်တွေရှိနိုင်လားပေါ့ဆရာ
ဟုတ်ကဲ့ရှိနိုင်ပါတယ်ဒီချောင်းနေမြောင်းနေတွေကလည်းဒီမှာတဆင့်ပင်လေကမ်းခြေတွေမှာရှိတယ်အဲ့ရမှာတဆင့်ဒီတိုက်စားမှုတွေပို့ချမှုတွေဖြစ်လာတဲ့အခါမှာကျွန်တော်တို့ပင်လေရည်ပင်အောက်ကိုရောက်သွားတယ်အဲ့အချိန်မှာရောက်သွားတဲ့အခါမှာကျွန်တော်တို့ဒီပင်လေရည်အောက်ကကျွန်တော်တို့ slope လို့ခေါ်တာ continental shift တို့အဲ့ဒီဟာမျိုးတောက်ချောက်မှာကျွန်တော်တို့ဒီပို့ချမှုတွေရှိတာလေအဲ့မှာဘာကြီးတွေ့လဲဆိုလို့ရှိရင်ကျွန်တော်မီးစုံကြောက် phosphorite လို့ခေါ်တဲ့တွင်းချက်တကြီးတွေဖြစ်လာတယ်နောက်ကကျွန်တော်တို့ဒီ manganese ဓူးလို့ခေါ်တဲ့ manganese deposit တွေဖြစ်လာတယ်နောက်တစ်ခါအဲ့ဟုတ်ပဲမှာဆက်ချိမယ်ဆိုလို့ရှိရင်ကျွန်တော်ကိုဘော့ဆိုတဲ့ deposit တွေဖြစ်လာပြီးတော့မှာဟုတ်အောက်ဆုံးဘောတွန်ကြတော့မှာရှုံနေရှိတာပါပဲ။ဒါရကျွန်တော်တို့တော်တော်ကြီးကိုပင်လဲအောက်မှာရှိတဲ့မြေရှားတတ်ထုတိုက်တွေဒါကိုကျွန်တော်တို့ဒီသူတင်သားဟိုပညာရှင်တွေအရာတွေ့ရဆိုတွေ့တာကတော့အိန္ဒိယသမုဒ္ဒရာကမ်းခြေအောက်ခြေနဲ့ကျွန်တော်ပစိဖိတ်သမုဒ္ဒရာအောက်ခြေမှာအလွန်ကြီးမားတဲ့မြေရှားတတ်ထုတိုက်ကြီးတွေကိုသူတွေ့ချပါတယ်။အဲ့ဒီဟိုပေါ့လေပစိဖိတ်သမုဒ္ဒရာရဲ့အောက်ခြေမှာဆိုလို့ရှိရင်မြေရှားတတ်ထုတိုက်ပမာဏဟာသူတို့တွေ့ချက်အရာကနေ့ကဘာပေါ်မှာနိုင်ငံအသီးသီးမှာရှိတဲ့မြေရှားတတ်ထုတိုက်တန်130ရှိပါတယ်။အဲ့ဒီတည်းပစိဖိတ်သမုဒ္ဒရာကျမ်းပြန်မှာရှိတဲ့မြေရှားတတ်ထုတိုက်ဟာအစာပေါင်းရာပေါင်းများစွာထောင်နဲ့ချီပြီးတော့ကြီးမားတယ်လို့သူသတ်မှတ်ထားပါတယ်။ဥပမာဂျပန်နိုင်ငံကနေတိုကျိုမြို့ကနေပြီးတော့ဒီအရှိတောင်ဘက်ကီလိုမီတာ2000ပင်လယ်အောက်မီတာ5800မှာတွေ့ထားပါတယ်။ဘယ်ထက်မှတွေ့တဲ့သူရှုံနေတယ်မှာတွေ့ထားပါတယ်။အဲ့ဒီမှာတွေ့ထားတဲ့မြေရှားတတ်ထုတိုက်ပမာဏဟာဒီနေ့ကမ္ဘာပေါ်မှာအများဆုံးမြေရှားတတ်ထုတိုက်ကိုပိုင်တဲ့တရုတ်ပြည်မှာရှိတဲ့ပမာဏနဲ့အစာပေါင်း30လောက်များတယ်လို့ record လုပ်ထားပါတယ်။အဲ့ဒါကိုကျွန်တော်တို့ဒီဂျပန်အစိုးရနေပြောခုမကြာခင်မှာကျွန်တော်တို့ထုတ်မယ်ဆိုတဲ့ဆုံးဖြတ်ချက်လုပ်ပြီးတော့2029မှာဒီကိုစတင်ထုတ်လိမ့်မယ
်။တတ်တုရှာဖွေတူဖော်ရေးအကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်တဲ့တိတ်ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ Talking News တက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မော်တလဲပြောပြပေးပါအောင်ရှင်။ကာဇာကမ်းမြောင်ဒေသတောင်ပိုင်းရာဖာမြို့အပေါ်အစ္စရေးတို့ဒီအပြည့်အဝထိုးစစ်ဆင်မှာကိုစိုးရိမ်နေတဲ့အတွက်ထွက်သွားနေကြသူသတိန်းကျော်ပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ရာဖာမှာရှိနေကြတဲ့သူတွေကိုမြို့ရဲကနေထွက်သွားဖို့အတွက်အစ္စရေးစစ်တပ်ကတနင်္လာနေ့မှာပြောကြားခဲ့တာမို့ထိုးစစ်ဆင်မှာကိုနိုင်ငံတကာကစိုးရိမ်ထိတ်လန့်နေကြချိန်မှာပဲဒီအခုလိုမျိုးထွက်သွားသူတွေသတိန်းတထောင်ကျော်သွားပြီလို့ဒီကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီ OCHA ကပြောကြားပါတယ်။ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းဟာကီးဖ်ဒေသကိုရုရှားကမြေပြင်ထိုးစစ်ဆင်မှုတွေစတင်လုပ်ခဲ့တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်ရုရှားတပ်တွေဝင်မလာနိုင်အောင်ကစီးထားတဲ့ခုခံရေးစစ်ကြောင်းတွေကိုထိုးဖောက်နိုင်ဖို့အတွက်ရုရှားတပ်တွေစူးစမ်းခဲ့တာကိုယူကရိန်းတပ်တွေကပြန်လည်တိုက်ခိုက်ခဲ့တယ်လို့ဟာကီးဖ်ဒေသအကြီးအကဲကပြောပါရယ်အမေရိကန်နဲ့နမိတ်ထဲကိုတရုတ်ကအေယာမမိုးပြံမှုပေါင်းကြီးနဲ့မနစ်ကဝင်ရောက်ထောက်လှမ်းမှုလုပ်နိုင်ဖို့ပံ့ပိုးခဲ့တယ်လို့ဆိုရဲတရုတ်လုပ်ငန်း38ခုကိုအမေရိကန်ပြည်ထောင်စုကကုန်သွယ်ရေးဆိုင်ရာနာမည်ပြည့်စင်ရင်သွင်းလိုက်ပါတယ်တရုတ်ရဲ့ Quantum နည်းပညာစွမ်းဆောင်ရေးရှေ့ပြေးအောင်အမေရိကန်ကုန်ပစ္စည်းတွေကိုအသုံးချဖို့ကြိုးစားသူတွေကိုလည်းစီးပွားကူးသန်းဌာနကဒီနာမည်ပြည့်စင်ရင်တွေထွက်သွင်းလိုက်တာမို့အမေရိကန်ပစ္စည်းတွေနည်းပညာတွေကိုအမေရိကန်အစိုးရရဲ့ခွင့်ပြုချက်မရဘဲရယူနိုင်တော့မှာမဟုတ်ပါဘူးတခါဒီမဟုတ်မမှန်သတင်းမှားတွေလှုံ့ဆော်တာကြောင့်ဆိုပြီးတော့တရုတ်တနမန်တွေကိုနိုင်ငံတွေကနေနှင်ထုတ်ဖို့အတွက်ဖိလစ်ပိုင်အမျိုးသားလုံခြုံရေးကောင်စီကဒီကနေ့တောင်းဆိုလိုက်ပါတယ်တရုတ်ကလည်းဒီဖိလစ်ပိုင်ကိုရန်လိုနေတဲ့လောက်ရတွေလုံနေတာရပ်ဖို့အတွက်ကိုလည်းတရုတ်ကိုထပ်ပြီးတော့တောင်းဆိုလိုက်ပါတယ်ရှင်တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ဂျိုဂိလ်ဖြစ်ပါတယ်ကျမကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ် VOA ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်
This program